Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်အောက်တိုဘာလ14ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီကြေကွယ်ဖို့ကြောင့်မူကြီးမရောင်းလိုင်းကိုအာဆီယံအစည်းအဝေးဖိတ်ရေးမဖိတ်ရေးအာဆီယံခေါင်းဆောင်တွေမနေ့ပြန်ဆွေးနွေးကြပါမယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းဥက္ကမောင်စောကိုအမှုကိစ္စတွေပြောခွင့်စစ်ကောင်စီကတားမြစ်လိုက်ပါတယ်။ဘာရှန်ချာကျွန်းရိုဟင်ဂျာတွေပို့တဲ့ကိစ္စနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တစ်ခုကနေပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးတော့မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီတပ်ကစစ်တပ်အင်အားအမြောက်များချထားတဲ့ချင်းပြည်နယ်ဘက်မှာချင်းမျိုးသားတပ်ချင်းပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားမှာတိုက်ပွဲနှစ်ရက်ဆက်ပြီးတော့ဖြစ်ပါတယ
်ဒီနေ့စစ်တပ်နိုင်ခဏဆလမ်ကနေဟာခါဖြစ်လာတဲ့စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ချေရောတရားမှာပြန်ဖြစ်တော့သူတို့ခဲကနဲ့ဆလာမျိုးစခန်းကုန်းပေါ်ကနဲ့လက်နဲ့ချီနဲ့ပြီးတော့
ချေမျိုးသားတက်ဖွဲ့ရဲ့ပြောခွင့်ရပါပြောပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတော်နာရိုးရဲ့၅ဦးအမှုတရခွင့်ဒီကနေ့အငင်းခုန်ဖြစ်ကြပါတယ်။ရခိုင်ပင်ကလာနယ်စပ်မှာတော့ကုံတွယ်ရေးဂိတ်တွေပြန်ဖွင့်နေပါပြီ။COVID-19 ကာယောဂါကာလမှာကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုလာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုဖိတ်ရေးမဖိတ်ရေးအာဆီယံကောင်ဆောင်တွေမနေ့ပြန်တောက်ကြနေမှာဆွေးနွေးကြမယ်လို့ဒီကိစ္စကိုသိရှိထားသူတွေပြောတာကိုကိုကဘီရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကျင်းပခဲ့တဲ့အာဆီယံအရေးပေါ်အစည်းအဝေးမှာသဘောတူခဲ့ကြတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာစစ်တပ်ဘက်ကပြက်ကွက်နေတဲ့အပေါ်အာဆီယံကောင်ဆောင်တွေကြားဝေဖန်ပြောဆိုမှုတွေထွက်နေတာကြောင့်အခုလိုထိပ်သီးဆွေးနွေးပွဲကိုမဖိတ်ဖို့အထိဆွေးနွေးလာကြတာပါ။အခုလိုမြန်မာစစ်ကောင်စီကိုမဖိတ်ခေါ်ရေးထောက်ခံတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်လည်းပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးကဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုမဖိတ်ရေးထောက်ခံကြောင်းဩစတြေးလျအခြေစိုက် Lowy Institute နဲ့ online ကတင်ဒီကနေ့ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းနိုင်ငံသားရဲ့ဝန်ကြီးတီယိုဒိုရိုလော့ခ်ဆင်ကပြောတာမှာတကယ်လို့အစည်းအဝေးကိုတက်ဖို့မြန်မာကိုဖိတ်လိုက်မယ်ဆိုရင်အာဆီယံအဖွဲ့ကြီးရဲ့သိခါကြနိုင်ကြောင်းအာဆီယံကဘာမှအသုံးမချတဲ့အဖွဲ့တစ်ခုအဖြစ်နိုင်ငံတကာကရှုမြင်သွားနိုင်ကြောင်းပြောဆိုခဲ့ပါတယ်ကျိုတင်စီစဉ်ထားခြင်းမရှိဘဲကျင်းပမယ်ဒီ online ရေးပေါ်အစည်းအဝေးကိုအာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းကကမကထာပြုကျင်းပမှာဖြစ်ကြောင်းအာဆီယံတန်တမာနဲ့အစိုးရအရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့ writer မှာရေးပါတယ်ဒီရေးပေါ်အစည်းအဝေးကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မူကြီးဆိုမဒီကမှာဗိုလ်ချုပ်ကြီးဆိုမင်းထွန်းနဲ့အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံတို့ကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်ခရီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဌာနကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်တာမှာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာနိုင်မဲ့ရက်ကိုနှစ်ဖက်ညှိနှိုင်းနေကြကြဖြစ်ကြောင်းနဲ့အာဆီယံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံရေးအရပြည်အားပေးလှုပ်ဆောင်မှုတွေမလုပ်ဖို့တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရဝမ်ယူဆော့ဖ်ကတော့မြန်မာခေါင်းဆောင်တွေကိုမဖိတ်ရေးအတွက်အာဆီယံခေါင်းဆောင်တွေကြားအလေးနက်ထားဆွေးနွေးနေကြတယ်လို့ပြောပါတယ်။အွန်လိုင်းကကျင်းပမယ့်ဒီသတင်းစီးပွားပွဲကိုတော့အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာပဲစစ်အာဏာသိမ်းတဲ့နေ့ကသမ္မတဦးဝင်းမြတ်ကိုကြက်မှိုက်အကြောင်းပြပြီးနှုတ်ထွက်ဖို့စစ်တပ်ရရှိကြီးနှစ်ဦးကလာပြောခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှမဝေဖန်ဘူးလို့တုံ့ပြန်လိုက်ပါတယ်။အာနာသိန်းရဲ့ Variety ရဲ့မနေ့စောကြီး9နိုင်မှာစစ်ရရှိကြီးနှစ်ဦးကအခုလိုနှုတ်ဆက်ပေးဖို့ပြောခဲ့တာလို့ဖန်စီခံရတဲ့သမ္မတဦးဝင်းမြင့်ကတရားရုံးမှာအင်ကာနီကထပ်ဆိုခဲ့တာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီပေါ်အမှတ်တမ်းတွေရှိထားတာမို့2003ခုနှစ်တုန်းကနိုင်ငံတော်အဆင့်ပုဂ္ဂိုလ်ထိန်းသိမ်းစဉ်ကလို့ကောလာဟာလာမျိုးစုံထွက်ခဲ့တာမျိုးအချိန်တန်ရင်တော့အမှန်တိုင်းထွက်လာမှာပါလို့သတင်းဌာနတစ်ခုကမေးတာကိုဒီနေ့ပြန်ဖြေခဲ့ပါတယ်။2003ခုနှစ်ကဗိုလ်ချုပ်စောမင်းထွန်းဆိုအပ်ဖြင့်နိုင်ငံတော်ဆင့်ပုဂ္ဂိုလ်တူကိုထိမ့်သိမ်းထားခြင်းကလည်းကောလာဟာလာတွေမျိုးမျိုးပြန့်နှံ့ခဲ့ပြီးတော့နောက်ပိုင်းမှာဗီဒီယိုမှတ်တမ်းထွက်လာတယ်ဆိုပြီးဖြစ်ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတော်ဆင့်ပုဂ္ဂိုလ်ဆိုတာဘယ်သူလဲဆိုတာကိုတော့နာမည်နဲ့တကွထည့်မပြောထားပါဘူး။ 2013ခုနှစ်မေလတုန်းကတော့စကိုင်းတိုင်းဒီပိုင်းမြို့နီမှာဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်မဲဆွယ်စီယုံရဲ့ဂျန်နန်ကိုအကြမ်းဖက်တိုက်ခိုက်ပြီးဒေါ်ဆန်းစုကြည်ကိုဖန်စီခဲ့တဲ့ဖြစ်ခဲ့ပုံပေမဲ့2004ခုနှစ်ကြာမှအဲ့ဒီအချိန်ကဝန်ကြီးချုပ်တာဝန်ယူခဲ့သူဗိုလ်ချုပ်ကြီးခင်ညံကိုဖန်စီတာဆက်ဖြစ်ခဲ့ပူပါတယ်ခင်ဗျာ
သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဦးခမောင်စောကိုရာဇဝတ်ကျင့်ထုံပုံမှန်144အရာပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်မြို့သည့်ပြည်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှဓာတ်ရိုက်တော်၎င်းတော်ဝိုက်ရတော်၎င်းတခြားတင်းနီးနီးနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်လိုက်ကြောင်း VOA ကစုံစမ်းသိရှိရပါတယ်။အလားတူပဲဒေါက်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တခြားအကျိုးဆောင်ရှိနေတချို့ကိုလည်းကန့်သက်တားမြစ်ချက်တွေပါဝင်တဲ့ဝန်ခံကတိတွေစစ်ကောင်စီဘက်ကလက်မှတ်ထိုးခိုင်းခဲ့တယ်လို့စုံစမ်းသိရှိရပါတယ်။ဒေါက်ဆန်းစုကြည်အမှုယုံကြည်နဲ့အမှုသွားအမှုလာတွေနဲ့ပတ်သက်ပြီးတရားခွင်ရှိတဲ့နေတိုင်းမှာရှင်းနေတွေကပြည်တွင်းပြည်ပကမီဒီယာတွေကိုလွတ်လွတ်လပ်လပ်ရှင်းလင်းပြခဲ့ကြတာပါအမှုကိစ္စနဲ့ပတ်သက်လို့အကျိုးဆောင်ရှင်းနေတွေရဲ့ပြောဆိုပိုင်ခွင့်ကိုအခုလိုကန့်သတ်လိုက်တာကြောင့်နောက်မှာသမရဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ရဲ့အမှုသွားအမှုလာအခြေအနေတွေကိုမီဒီယာတွေအပါအဝင်အများအသိသူသိရှိနိုင်မှုအခက်အခဲရှိသွားနိုင်ပါတယ်တရားရုံးတွင်အမှုကိစ္စအတွက်စစ်ဆေးမေးမြန်းမှုတွေအများပြည်သူသိနိုင်အောင်ပြောပြကြဖို့ဒေါက်ဆန်းစုကြည်ကသူ့ရှင်းနေတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းညွှန်ကြားခဲ့ပြီးမှသူမရဲ့ရှင်းနေတွေအခုလိုပြောဆိုခွင့်ပေးပင်ခံရတာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပဲမန္တလေးတိုင်းစင်ကိုင်မြို့နယ်စင်ကိုင်ပူရာနယ်ပလိပူရာကြားမှာယထာတဆင်ကိုပြင်ပထားတိုက်ခိုက်ခဲ့ပေမဲ့ယထာကိုမထိပဲလမ်းပိုင်းကိုပဲထိသွားတယ်လို့ဒေသခံ local PDF စကိုင် LPDF အဖွဲ့ကပြောလိုက်တာ
ရဲ့အချိန်နဲ့ကျွန်တော်တို့အမှုလို့ရှိခဲ့ဗျအဲ့မှာအဲ့ဟာကိုလာပြီးစကိုင်စကောင်စီတပ်စကောင်စီဘက်ကနေရင်ရောက်လာတဲ့အချိန်မှာကျွန်တော်တို့နောက်တစ်လုံးထပ်ခွဲတယ်ဗျ
အဲ့တော့စစ်ကောင်စီထုတ်ပြန်ချက်မှာတော့မိုင်းတိုင်းအမှတ်301မြင်းဆောင်23မှာလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့ကြောင်းနဲ့ပောက်ကွဲမှုကြောင့်မြစ်ထားလန်းအောက်ကတန်ကူကွန်ကရစ်ဇလီဖားတုံးနှစ်ခုကျိုးကျေပျက်စီးခဲ့တယ်လို့ပြောထားပါတယ်။ဒီတစ်ပိုင်းမြစ်ထားလန်းကိုမိုင်းထောင်ပောက်ကွဲတာနဲ့ပတ်သက်လို့ LPDF ကိုမေးရမှာတော့သူတို့အနေနဲ့အများပြည်သူတွားလာရေးပြေးဆွဲနေတဲ့ယထားတွေမဟုတ်ပဲစစ်တပ်ထောက်ပံ့ပစ္စည်းတည်ယူတဲ့ယထားတွေကိုသာတက်ခိုက်တာပါလို့ပြန်ဖြေထားပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ဆက်အနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းမဖက်အာဏာပိဆိုင်ရေး CDM လို့ရှာမှုတွေမှာမြို့ထားဝန်ထမ်းအများပြားပါဝင်နေကြတဲ့အတွက်တချို့မြို့ထားခီးစဉ်တွေကိုပုံမှန်ပြည့်စုံနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ထိုမီတာ37 kHz 9383ညာလိုက်ထိုမီတာ32 kHz 9303ညာလိုက်ထိုမီတာ57 kHz 5885တို့ပြင်စနစ်တိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ရေအမေရိကန်အတန်ကနေပြီးတော့ကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘာရှန်ချာကျွန်းအရေးကိစ္စနဲ့ပတ်သက်လို့ယူအန်နီစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးလိုက်တဲ့ကိစ္စအပေါ်တန်ကြာဖြစ်စရာတွေရှိနေတယ်လို့ Refugees International အပြည်ပြည်ဆိုင်ရာဒုက္ခသည်များကွန်ကြီးအဖွဲ့ကပြောပါတယ်။ကျွန်းပေါ်မှာရောက်နေကြတဲ့ဒုက္ခသည်တွေကိုယူအန်နီစီယာကစောင့်ကြည့်ရတာအပါအဝင်ဒုက္ခသည်တွေကိုအကာအကွယ်ပေးရေးဆိုတဲ့အချက်တွေသဘောတူညီချက်မှာပါဝင်နေတာဟာကျိုးစိုးစရာဖြစ်ပေမဲ့ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံမှုနဲ့ထောင်နေချီတဲ့ဒုက္ခသည်တွေကိုဝေးလံခေါင်ဖျားတဲ့ကျွန်းတစ်ခုကိုပို့လိုက်တဲ့ကိစ္စတွေအပေါ်မေးခွန်းထုတ်စရာရှိနေကြောင်း Refugees International ကအောက်တိုဘာလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူ့နိုင်ငံအတွင်းရောက်နေကြတဲ့တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကထောင်နေချီတဲ့သူတချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်အတွင်းလူမနေတဲ့ဘာရှန်ကြားကျွန်းကိုပို့လိုက်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကိုသူတို့သဘောဆန္ဒနဲ့အညီပို့ပေးတာလို့ပြောပါတယ်။ဒီကျွန်းဟာတမိုင်းကြောင်းအရာမုန်တိုင်းဖြတ်တန်းတိုက်ခတ်လေရှိတဲ့လမ်းကြောင်းပေါ်မှာရှိနေသလိုဝေးလံခေါင်ဖျားတဲ့အတွက်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အခက်အခဲရှိတယ်လို့ Refugees International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတော့ဒီနေ့တက်ခွဲဆက်သက်မှုပေါင်း 18,692 ခုကိုလုတ်ခဲ့ရမှာကိုဗစ်ပိုးတွေ့သူသစ် 1,514 ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီညထုတ်ပြန်လိုက်ပါတယ်။အဲဒီတော့ပိုးတွေ့သူက 8.1% ခန့်လုံးမှာဒီည8နိုင်မှာထုတ်ပြန်တဲ့အခုစီးရင်ရသေဆုံးသူက33ဦးဖြစ် 3.0% ခန့်လုံးရှိခဲ့ပါတယ်။ဒါပေမဲ့ ကျမကြီးလူသားတွေနဲ့ပရဟိတကူညီသူတွေကတော့ COVID-19 တရားလိုင်းတွင်တကယ်ပိုးတွေ့သေးဆုံးသူကအခုတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်မနေ့တုန်းကတော့စစ်ဆေးမှုပေါင်း 18,862 ခုကိုလုတ်ခဲ့ရကပိုးတွေ့သူ 1,953 ဦးထဲမှာရှမ်းပြည်နယ်ကအများဆုံးဖြစ် 859 ဦးထိဆက်ရှိနေပြီးကချင်မှာတော့ဒုတိယအများဆုံးဖြစ် 138 ဦးနဲ့မကွေးမှာတတိယအများဆုံး 123 ဦးသာရှိခဲ့ပါတယ်ဒီညအထိဆိုရင် COVID-19 ပိုးတွေ့သူစုစုပေါင်း 48,400 ကျော်ဆေးရုံဆင်းသူပေါင်း 43,600 ကျော်နဲ့သေဆုံးသူပေါင်းက 18,000 ကျော်ရှိလာနေပါပြီခင်ဗျာ
Johnson & Johnson COVID-19 ကာကွယ်ဆေးတစ်လုံးထိုးပြီးတဲ့သူတွေဟာ Pfizer ဒါမှမဟုတ် Moderna ဆေးတစ်လုံးအားဖြင့်ထပ်ထုံးမယ်ဆိုရင်ခန္ဓာကိုယ်တွင်းပရိတ်ပစ္စည်းထွက်ပေါ်မှုနှုန်းပိုအားကောင်းတာတွေ့ရတယ်လို့အမေရိကန်အမျိုးသားကျန်းမာရေးဌာနNIH ရဲ့စစ်တမ်းမှာမနေ့ကဖော်ပြပါတယ် Pfizer နဲ့ Moderna ကာကွယ်ဆေးတွေကနှစ်ကြိမ်အပြည့်ထိုးရပြီး Johnson & Johnson ကတစ်ကြိမ်သာထိုးရတာပါ J&J ကာကွယ်ဆေးတစ်လုံးထိုးပြီးတဲ့သူတွေကိုနောက်ထပ်အဖြစ်ဆေးတစ်လုံးထိုးပေးတာကခန္ဓာကိုယ်အတွင်းပရိတ်ပစ္စည်းထွက်ပေါ်မှုလေးစပိုအားကောင်းတာတွေ့ရပြီး Moderna ဆေးနဲ့ထပ်ပြီးအားတိုးတာက9ဆနဲ့ Pfizer ဆေးနဲ့ထပ်ပြီးအားတိုးတာက3ဆပိုအားကောင်းတာတွေ့ရတယ်လို့ NIH ရဲ့လေ့လာချက်မှာပေါ်ပြပါတယ်ဒီစစ်တမ်းက Pfizer Moderna နဲ့ Johnson & Johnson ကာကွယ်ဆေးအစောပိုင်းကထိုးပြီးသားအရွယ်ရောက်ပြီးသားလူ450ကျော်ကိုလေ့လာစစ်တမ်းကောက်ထားတာဖြစ်ပါတယ်ဒီစမ်းသပ်မှုဟာပနာမအဆင့်တွေ့ရှိကြတာဖြစ်ပြီးပညာရှင်တွေရဲ့အတည်ပြုချက်မရသေးပါဘူးခင်ဗျာ
တောင်ကိုရီးယားကာကွယ်ရေးဆိုင်ရာပြပွဲတစ်ခုရှေ့ပတ်လို့ရှိနေချိန်မှာမြောက်ကိုရီးယားစီးပြပွဲအရင်လှုပ်ပြခဲ့တာကစင်ပြိုင်သဘောလို့သုံးသပ်နေကြပါတယ်တောင်ကိုရီးယားအနေနဲ့2009ခုနှစ်ကတည်းကနှစ်နှစ်တစ်ချိန်လှုပ်လာခဲ့တဲ့ ATEX ATEX ကဆိုးနိုင်ငံတကာလေကြောင်းအာကာသနဲ့ကာကွယ်ရေးပြပွဲကိုကြိုကျညာပေမဲ့မြောက်ကိုရီးယားကတော့အခုကြိုမကျညာပဲရုတ်တရက်ကောက်လုတ်ခဲ့တာလို့သုံးသပ်သူတွေကဆိုပါတယ်လေကြောင်းအာကာသသိပ္ပံဆိုင်ရာကိုရီးယားလူပောင်ဖွဲ့အရင်ဥက္ကဋ္ဌချိုချင်းစုကတောင်ကိုရီးယားလက်နက်တွေကိုနိုင်ငံတကာမှာရောင်းဖို့ပြပွဲမဆခင်မြောက်ကိုရီးယားဘက်ကလက်ဦးမှုယူပြီးနိုင်ငံတကာအာရုံစိုက်မှုရဖို့ရည်ရွယ်ချက်ရှိရှိအခုလိုလုပ်ခဲ့တာလို့ဆိုပါတယ်တောင်ကိုရီးယားလက်နက်ပြပွဲကိုအခွင့်ကောင်းယူပြီးမြောက်ကိုရီးယားကသူတို့မှလက်နက်တွေရှိတာကြောင့်လဲဒါတွေကိုမမေ့လိုက်ကြနဲ့အုံးလို့တတိပေးစကားပြောကျင်တာပါလို့ချိုကဆက်ရှင်းပြခဲ့ပါတယ်ခင
်ဗျအောက်တိုဘာလ14ရက်နေ့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်စစ်ကောင်စီတပ်ကအင်အားအများအများတိုးမြင့်ချထားတဲ့ရှမ်းပြည်နယ်မှာဗုဒ္ဓဖူးနေနဲ့ဒီကနေ့ကြာသပတေးနေ့နှစ်ရက်ဇက်တိုက်တိုက်ပွဲဖြစ်ပါတယ်။ဟာခါမျိုးနဲ့ဖလန်းမျိုးအနီးမှာစစ်တပ်ကို CNA ချင်းအမျိုးသားတပ်နဲ့ CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်ကတိုက်ပွဲသတင်းကိုရန်နိုင်ပြောပြပေးပါရှင်
။ချင်းပြည်နယ်ထန်တလန်မတူပီမင်းတပ်ဖက်တွေမှာစစ်တပ်နဲ့ CNACDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်အော်တိုဘာလဇန်းကစပြီးစစ်ကောင်စီကချင်းပြည်နယ်ဘက်မှာတပ်အင်အားအများပြားပို့ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်အင်အားတိုးချဲ့နေချိန်မှာပဲမနေ့ကနဲ့ဒီနေ့ဟာခါနဲ့ဖလန်းနီးမှာစစ်တပ်နဲ့ CNA CDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ CNA ခေါ်ချင်းမျိုးသားတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေက VOA ကိုခုလိုပြောပါတယ
်မနေ့ကနဲ့ဒီနေ့ပေါ့တိုက်ပွဲတစ်ကြိမ်ဖြစ်တာပေါ့နော်မနေ့ကဟာခါထက်မှာတိုက်ပွဲတစ်ကြိမ်အစ်ဒီမာတော့စစ်ကောင်စီတပ်ကငါးဦးကြတယ်ကျွန်တော်တို့ဖက်ကတော့အချိခိုက်ရှိဖို့ပေါ့ခုဒီနေ့စစ်တပ်နိုင်ခမဆလမ်ကနဲ့ဟာခါထက်လာတဲ့စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ခြေရော်တရမှာပြန်ဖြစ်တော့သူတို့ဖက်ကနဲ့ဆလမ်မျိုးစခန်းကုန်းပေါ်ကနဲ့လက်နက်ကြီးနဲ့တီးတော့အချိခိုက်တော့မရှိဘူးဆက်ဆက်ဘလို့ဖြစ်လာမလဲတော့ကျွန်တော်တို့ပြောလို့မရသေးဘူးခုထိတော့သူတို့ဟာခါဖက်ကိုသူအားဖြစ်ဖို့တက်လာတဲ့စစ်ကောင်စီတပ်ကိုကျွန်တော်ကပိတ်ထားတာပေါ့
ဒီနေ့ဖလန်းမျိုးအနီးတိုက်ပွဲဖြစ်တဲ့နေရာနာခြေရော်နေရော်ကနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ပြောပါတယ
်ဒီနေ့ကအခုတိုက်ပွဲဖြစ်တဲ့နေရာမှာခွေးရွာကိုမီးရှို့တယ်လေးနိုင်လောက်မီးရှို့တယ်အခုတိုက်ပွဲဖြစ်တဲ့နေရာကဆံလောင်လို့ပေါ်တယ်ဒီမနေ့ကတောင်းအင်ကိုမီးရှို့တယ်မီးရှို့တဲ့ရွာကတီလို့ကျွန်တော်တို့ပေါ်တယ်မီးရှို့တဲ့ဆဲလောက်ရှိတဲ့ရွာတောင်းအင်ကိုမီးရှို့တယ်အဲ့မင်းတို့ကတော့သူတို့အဲ့ဒီလိုဆလန်းကနေအလာမှာအရက်တန်းလောက်အဲ့ဒီတော်ရဲမှာအလောင်းဆောင်တွေ့ရတယ်ကျွန်တော်တို့ကြားပြရတာကအဲ့ဒါစစ်ကောင်စီကပြစ်ပြီးတော့တော်ရဲမှာပြစ်ထားတာပေါ့ဒီနေ့အလောင်းပြန်ကောက်တယ်တော့ ကျွန်တော်တို့ပြရတ
ယ်။အရသာတွေဆုံးလာနဲ့ပတ်သက်ပြီးတော့တိကျအတီးပြုချက်တော့မရသေးပါဘူး။ဟာခါမျိုးကတယောက်ကတော့မနေ့ကဟာခါမျိုးအထက်မှာတိုက်ပွဲဖြစ်ကြောင်းကြားသိရပေမဲ့ဒီနေ့တိုက်ပွဲဖြစ်တာတော့မသိရကြောင်းပြောပါရစေ
။မြောက်ပြည်ကဂျာလောရဖက်မှာလည်းဖိတ်ဖိတ်ဖြစ်တယ်လို့ပြောကြတယ်။အဲမနေ့ကပေါ့ရောက်ခဲ့တဲ့လမ်းမှာပါဆန္ဒလမ်းဖြစ်ခေါ်မှာပေါ့။ညာလွန်တော့ဟာခါကနေ6မိုင်ကိုမမှန်တော့တဲ့ဝေးချေဆန်းညာ
ဟာခါဒေသကနောက်တူကတော့ဟာခါမြို့မှာနေကင်းဘက်အခြေအနေပုံမှန်ရှိနေပေမဲ့ညနေပိုင်းမှာတော့လမ်းမောထွက်သူမရှိတော့ဘူးလို့ပြောပါတယ်
။ဟာခါတော့ဟိုလိုကြီးတော့မဆူသေးဘူး။ဒီတိုင်းပဲနေနေကျတော့ညဝါငါးနာရှင်တော့လူကမရှိတော့ဘူးလေ။အပြင်မထွက်ကြတော့ဘူး
။ချင်းမီနယ်ကအခုရပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စက်တင်ဘာလတုန်းကတော့ထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီးစစ်ကောင်စီရဲ့လုံးကျော်ရေးတပ်ခန့်ကို CNA နဲ့ CDF အဖွဲ့တွေကတင်းယူခဲ့ပြီးတဲ့နောက်ထန်တလန်မြို့မှာတိုက်ပွဲဖြစ်ခဲ့ပြီးထောင်နဲ့ချီတဲ့မြို့ကန်တွေနေရက်ဆုံးခွာတင်းရှောင်နေကြပါတယ်။လောလောဆယ်မှာတော့စစ်ကောင်စီတပ်ကမကွေးတိုင်းပခုတ်ကူနဲ့သခိုင်းတိုင်းကလေးမြို့ကတဆင့်ချင်းတော်ကိုစစ်ကြောင်းနှစ်ကြောင်းနဲ့တွားနေပြီးတန်ကြက်ကရင်အပါဝင်စစ်ကား100ကျော်လောက်ရှိမယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။အဲဒါကြောင့်ချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ။
ဒါကတော့ချင်းပြည်နယ်တွင်းကတိုက်ပွဲတွေရဲ့အခြေအနေဖြစ်ပါတယ်။ကိုရန်နိုင်ပြောပြပေးခဲ့တာပါ။ဆက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့တရက်ခွင်နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှမ်တန်နာတို့အပါ၅ဦးအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုနေပြည်တော်မှာဒီကနေ့အောက်တိုဘာလ14ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာပါတယ်။ဒါပေမဲ့လည်းအမှုနဲ့ပတ်သက်တာကိုမစစ်ဆေးနိုင်မဲနဲ့အမှုတွေနဲ့ရှင်နေတွေတီးခြားတွေ့ဆုံဆွေးနွေးခွင့်မရတာနဲ့စကပြန်ထားရှိနိုင်ရေးကိစ္စတွေတရက်ခွင်မှာငင်းခုန်ခဲ့ကြတယ်လို့ရှင်နေတွေကပြောပါတယ်။ဒီကနေ့တရားရုံးအခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒေါ်ဆန်းစုကြည်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နာနဲ့အနေဒီအစိုးရလက်ထက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးတွေဖြစ်ကြတဲ့ဦးကျော်ဝင်း၊ဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်တရွဲတဲ့ဆွဲဆိုထားတဲ့နိုင်ငံတော်လှုပ်ရက်ချက်ပေါကြမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာ၄ချိန်မြောက်ကြားနာပါတယ်။တရားခွင်မှာငင်းခုန်ဖြစ်ခဲ့လို့အမှုနဲ့ပတ်သက်ပြီးမစစ်ဆေးနိုင်ခဲ့ဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဦးဖြစ်သူတရားလွှတ်တော်ရှေ့နေဦးကြည်ဝင်းကဗျူရီကိုပြောပါတယ
်။ဟိုကတော့ဒီနေ့ရုံးချင်းကဟိုစကပြန်တိတ်ဆာလေ။
ဒါပြန်ကဘုတ်ဒီကကဘုတ်ဒီစံနယ်ရှိပြတ်ရှိနေဖို့ကဲ။ဒါအဲ့ဒါသူကတရားရင်းမှနေပြီးတော့သူတို့တရားကြီးမှလေးတရားကိုတဲ့ဆိုကြပြန်ပြောလုပ်ခိုင်းနေတဲ့။အမောအမြားခေါ်တာမဟုတ်ဘူးအဲ့ရှာတာလည်းတက်ကြည့်ရတာလက်မခံဆိုတော့ဖြစ်သွားတာတော့အဲ့နောက်တစ်ခုကနှစ်ဖက်ချချင်းမှုလျှောက်တာတင်ထားတာရှိတယ်။အဲ့ဒါလည်းအဲ့ခေယုံကအဲခုမပြူလို့ဆိုတော့ဘယ်လိုမျိုးဒီကောင်ဖြစ်ကြခုမပြည့်ဘူးဆိုတဲ့အချက်ပေါ်မှာအဲအရင်းဆုံးဖြစ်ဘာမှကြမ်းနာနိုင်ဘူးအဲဒီပြည်ပြည်ကိစ္စနဲ့ယုံကြည်ကိစ္စနဲ့ဘာနဲ့လို့အပြစ်ပေါ်လာပြီးတော့ဟိုတချို့ပုံတွေရှင်းနေတဲ့အခုစစ်တပ်ခံထားရတဲ့အခုဟိုဆိုဒီဇက်တိအစပ်ကြီးယူရပြီးဆိုပြီးတော့ရှောက်အဲအမှားတော့အစပ်ကြီးယူဖို့တိကျပြရမှာရှိတယ်ဟုတ်လားတိကျမပြရဘူ
းဒီကနေ့ယုံကြည်မှာဒေါ်ဆန်းစုကြည်ကလူကိုယ်တိုင်မတက်ရောက်ပဲဗီဒီယိုကွန်ဖရင့်နဲ့ပဲတက်ရောက်ခဲ့တယ်လို့ရှင်းနေတွေကပြောပါရယ်တရားစွဲဆိုခံရသူတွေအနေနဲ့အမှုလိုက်ရှင်းနေတွေနဲ့အမှုကိစ္စတီးတန့်ဆွေးနွေးနိုင်ဖို့ရုံးချင်းမတိုင်ခင်နိုင်ဝက်လောက်တာအချိန်ရတဲ့အတွက်အသေးချာတွေးဆောင်နိုင်ဖို့ရှင်းနေတွေဘက်ကချက်ပြီးစတင်လျှောက်ထားတောင်းဆိုခဲ့တယ်လို့ရှင်းနေတွေကပြောပါရယ်ကြားနာပွဲမစခင်နိုင်ဝက်လောက်တွေးဆောင်နိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင်းနေတွေဘက်ကအချိန်လောက်လောက်ငငပေးဖို့တောင်းဆိုခဲ့ကြတာပါဒီလိုထက်မှန်တင်ပြတောင်းဆိုချိန်မှာတရားလိုရှိနေတွေဘက်ကပါလုံခြုံရေးအကြောင်းပြကန့်ကွက်ကြတာကြောင့်တရားရုံးမှာနှစ်ဖက်ရှိနေတွေအပြန်အလှန်ငင်းခုန်ရတာတွေရှိခဲ့တယ်လို့ရှိနေတွေကပြောပါတယ်။ဩစတြေးလျနိုင်ငံသားရှောင်းတနာဟာလည်းသူ့ရဲ့ရှိနေတွေနဲ့ရုံထုတ်ချိန်မှသာတွေ့ရတာမို့တီးတန့်တွေ့ဖို့စတင်ခဲ့တယ်လို့ရှိနေဦးရဲလင်းအောင်ကပြောပါတယ်
။ကျွန်တော်ကမင်းဆာရှောင်းတနာနဲ့ဒီဘာပေါ့အမှုအတွက်တိုင်မင်းရှိနေဖို့အင်ဖက်ရှင်ယူဖို့အတွက်ကိုကျွန်တော်စတင်နေရတာပါပဲဒီနေ့ကတော့ဟုတ်ဆလုံးစရာကျွန်တော်တို့ကတရားခွင်ထဲမှာပဲတွေ့ရတာဗျ။တရားခွင်ထဲမှာပဲတွေ့ရတာဆိုကျွန်တော်တို့ဟိုတိတန့်တွေကိုရှောက်ထားတော့မှရှိတယ်ဗျ။လုံးလုံးစရာကျွန်တော်တို့ကဟိုပေါ့သူတို့ကခန့်ပြီးမယ်ဆိုတော့အဲ့တော့ပဲကျွန်တော်တို့ကစောင့်အောင်မှာပေါ့ကျွန်တော်တို့ကျွန်တော်တို့ကိုနိုင်ငံသားဖြစ်တဲ့သက္ကပြန်တော့မဖြစ်နေဘူးလားပဲလေ
။မစ္စတာရှောင်းတာနာရဲ့လက်ရှိကျန်းမာရေးအခြေအနေကောင်းမွန်တယ်လို့လည်းသူကပြောပါရယ်။ရှောင်းတာနာကိုနိုင်ငံတော်လှုပ်ရက်ချက်အုပ်ဥပဒေချိုးဖောက်မှုအပြင် လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်။ရှောင်းတန်နာကတော့ပြီးခဲ့တဲ့ရုံထုတ်စစ်ဆေးခဲ့ခြင်းကတည်းကရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေကတွေ့ဆုံဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လုံခြုံရေးအရာဆိုပြီးတွေ့ခွင့်မပေးခဲ့ပါဘူး။ဒီကနေ့ရုံချင်းမှာတော့တန်ယုံဘက်ကလာရောက်တွေ့ဆုံတာမရှိခဲ့ဘူးလို့ရှောင်းတန်နာရဲ့ရှင်းလင်းကပြောပါတယ်။ရှောင်းတန်နာအပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကမျှတတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်လျာဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ဘောင်ဘကရှောင်းတနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းတိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ဘောင်ဘကတန်နဲ့ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူရဲ့အမှုကိုလာမယ့်အောက်တိုဘာလ28ရက်နေ့မှာဆက်ပြီးတော့ကြားနာစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်။ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးတို့ရဲ့တရားခွင်နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ရခိုင်နဲ့ဘင်္ဂလားနယ်စပ်ဂိတ်တွေပြန်ပြီးတော့ဖွင့်တဲ့သတင်းကိုတင်ပြပေးကြပါရစေ။ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်3လနီးပါးပိတ်ထားရတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုဒီကနေ့အောက်တိုဘာလ14ရက်နေ့မှာပြန်ပြီးတော့ဖွင့်လှစ်ပေးလိုက်ပါပြီ။ကိုဗစ်ကရောဂါကြောင့်ဇူလိုင်လတည်းကပိတ်ထားတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပေမဲ့ကုန်ကူးတဲ့သူတွေအနေနဲ့ကိုဗစ်စီးကမ်းချက်တွေနဲ့အညီလိုက်နာရမယ့်ကန့်သတ်ချက်တွေကတော့ရှိနေပါသေးတယ်။ဘလို့ကန့်သတ်ချက်တွေလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ဇူလိုင်လတည်းကပိတ်ထားရတဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုဒီကနေ့အောက်တိုဘာ14ရက်နေ့မှာပြန်လည်ဖွင့်လှစ်ပေးလိုက်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုကျဆင်းသွားပြီဖြစ်လို့နယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပေမဲ့ကိုဗစ်ကပ်ရောဂါဆိုင်ရာစီကံသတ်မှတ်ချက်တွေနဲ့အတူနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။နယ်စပ်ကုန်သွယ်ရေးတွေပိတ်ထားစဉ်အခက်အခဲကြုံခဲ့ရတဲ့ကုန်သည်တွေကုန်သွယ်ရေးဂိတ်တွေမှာအလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေအတွက်အလုပ်ကိုင်တွေပြန်လည်ရရှိနိုင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင့်အောင်ဦးကပြောပါတယ
်။အတိအကျတော့နေဆက်ကုန်သည်ကတော့ဒါဖွင့်ပြီပေါ့လေဖွင့်ပြီဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘာဖြစ်ကုန်သည်တွေအတွက်ကတော့အသက်ရှူရှူပေါ့လေတခုတော့ရတော့တာပေါ့လေအရင်ကတော့ပိတ်တော့တဲ့အတွက်ဒါအခက်ခဲတယ်အများကြီးပဲသူနဲ့ဆက်ဆက်တဲ့ဆက်တာတွေကလည်းအများကြီးပဲအဲ့ဒါမှာအခက်ခဲတော့အများကြီးကြုံခဲ့ရတယ်အခုတော့ဖွင့်ပြီဆိုတော့ဘာဖြစ်ဖြစ်ဒါသက်ဆိုင်ရာဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဒါကိုဗစ်ကိုဗစ်ကတော့ကိုဗစ်ပါပဲကိုဗစ်စီးမီးစီးကနေအညီပေါ့လေဒါဖွင့်နိုင်အောင်ဒါထိန်းချုပ်မှုတွေဒါတင်းကျပ်မှုတွေကတော့ရှိလာနဲ့ရှိလာပါတယ်။ဒါရှိလဲရှိရမယ်ကိစ္စပါ။ခုကတော့ပြီးတော့ရှင်ကျွန်တော်တို့ဒီကုန်သည်တွေဘက်ကလည်းပါရစီပီဒီစီမီစီကက်နဲ့ပုံမှန်တကယ်ဟိုတကယ်စိတ်ပါလက်ပါကျွန်တော်ပူပေါင်းပြီးတော့ဒါကတော့ဟိုဒါကိုနိုင်ငံကိုပြည်နယ်အတွက်ပဲဒီဒါကိုဗစ်ကိုကာကွယ်ဖို့အတွက်တော့အကုန်လုံးဒီကိုဗစ်စီမီစီကက်နဲ့အညီဒါပူပေါင်းပြီးတော့လုံးဝပဲဒီနေဆက်ကုန်သည်တွေလုံငန်းကတော့ရရှိရှင်းတန်းနိုင်မယ်တော့ပဲမြင်ပါတယ်ဗျ။ဟုတ်ကဲ့
နေဆက်ကုံတို့ရဲ့ဂိတ်တွေမှာအလုံးလုံးသူတွေအနေနဲ့လိုက်နာရမယ်ကိုဗစ်စီကန်းချက်တွေသတ်မှတ်တင်ကြတာကိုလည်းသူကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကိုဗစ်နဲ့ပတ်သက်တဲ့စီမီစီကန်းတွေကတော့ဟိုရှိပါတယ်ဟိုမှာကုံနဲ့ပတ်သက်တဲ့စီမီစီကန်းကတော့အရင်အတိုင်းပါပဲဒါကတော့ကုံတွေကုံအနေနဲ့ကတော့အရင်အတိုင်းပဲကျွန်တော်တို့ရှိပါတယ်အခုလက်ရှိဒီကတော့ကိုဗစ်စီမီစီကန်းအနေနဲ့ကတော့ရှိပါတယ်အဲ့ဒါကတော့လက်ရှိကျွန်တော်တို့ဒီအဓိကကတော့အဓိကဒီပြည်နယ်ကောင်စီရဲ့ထင်းချုံမှုကတော့အဓိကတော့ကျွန်တော်တို့ဒီဟိုပေါ့ဒီဒီနေဆိုရနဲ့ပြောတာတော့ဟိုလေသားပေါ့အဓိကတော့လေသားလေနဲ့လိုက်ပါမယ်ဒီလေသားတွေရဲ့နောက်တစ်ချက်ကဒီကုန်တင်ကုန်ချလုပ်တဲ့ကျွန်တော်တို့စစ်တွေဆိုလဲရွှေမင်းငံစကန်မောင်တော့ဆိုရင်လည်းဒါကငင်းချောင်းစစ်ကငင်းချောင်းစီးပွားရေးဆောင်ပေါ့လေအဲ့ဒီထဲမှာရှိတဲ့ကုန်တင်ကုန်ချလုပ်သမားတွေရောနောက်ပြီးတော့ဒီဟိလေသားတွေအကုန်လုံးကတော့ဟိုပေါ့ two fascinated ပေါ့လေဒါဆေးနှစ်ကြိမ်ဖိုးပြီးသားဖြစ်မှာပဲဒါလက်လုခွင့်ပေးမယ်တော့ဒါတိတိကျကျတော့ညွှန်ကြားထားပါတယ်
မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာကျပ်ငွေတန်ဖိုးကျလာတာကြောင့်ပြည်ရင်းကုန်စည်နှုန်းနဲ့73စီဈေးတွေမြင့်တက်နေပါတယ်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်နှုန်းနဲ့73စီဈေးတွေမြင့်တက်လာနေတာကြောင့်နေဆက်ကုန်သွယ်ရေးတွေမှာလည်းတည်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာနိုင်ပေမဲ့အများကြီးတော့မမြင့်တက်လာနိုင်ဘူးလို့ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကတွက်ပါတယ်
တည်ယူပို့ဆောင်ရေးစကဏ္ဍမှာတော့73စီဈေးမြောက်တက်လာတဲ့အတွက်ဒီ73စီဈေးအပေါ်မှာမြင့်တက်ပြီးတော့ဒါကားခလေးတွေတော့အပါပြောင်းလေးလေးတွေတော့နင်းလေးရှိကောင်းလေးရှိသွားနိုင်တယ်နောက်တစ်ချက်ကတော့ကျွန်တော်ဒီကနေပြီးတော့လေနဲ့သောပိုးရတဲ့အတွက်ဒါလေနဲ့သောပိုးရတဲ့ဒီခလေးရဲ့ဈေးရိတ်ပေါ့လीအဲ့ဒါတွေကလည်းနင်းနေအနေချင်းနေသူတို့မှာတက်ကောင်းတက်သွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အတင်းနေနဲ့ညောင်မြင့်ထားညောင်မှန်းထားလာတော့တအားကြီးဟိုဈေးတွေကတော့တအားကြီးထိုးတက်သွားဖို့အတွက်တော့ကျွန်တော်တို့ကျွန်တော်တို့မညောင်မှန်းထားပါဘူးဒါပုံမှန်အတိုင်းကတော့တက်တာတော့တက်မယ်ဒါပေမဲ့ထိန်းချိုးလို့ရနိုင်တယ်လို့တော့ကျွန်တော်မြင်ထားပါတယ်ဗျ
အလုံယုံစက်ယုံတွေနဲ့အလုတ်ကန်ခွင့်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာနေဆက်ကုံသွေးလုပ်ငန်းတွေကိုမိခိုပြီးတော့လုတ်ကန်နေကြတဲ့အလုတ်သမားတွေထောင်ထဲချီရှိနေတာကြောင့်နေဆက်ကုံသွေးတွေပြန်ဖွင့်ပေးလိုက်တာဟာလုပ်ငန်းရှင်တွေအတွက်သာမကထောင်ထဲချီတဲ့ရခိုင်ပြည်သူတွေအတွက်လည်းဝင်ငွေရှာနိုင်ကြမှာဖြစ်ပါတယ်။အခုလိုရခိုင်နေဆက်ကုံသွေးကိုပြန်ဖွင့်ပေးလိုက်ပေမဲ့စားတောက်ဆိုင်တွေအပန်းပြေကမ်းခြေတွေကိုပြန်မဖွင့်ပေးသေးသလိုလိုင်းနာရမယ့်ကိုဗစ်စီကံချက်တွေကိုထုတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကူးစက်မှုကတော့9ရက်ကတည်းကအောက်ရောက်နေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောကြားထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကမှတော့နေဆက်ကုံသွေးရေးဂိတ်ဒီကနေ့ပြန်ပြီးဖွင့်တဲ့အကြောင်းကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကိုဗစ်ကရောဂါဖြစ်နေတဲ့အချိန်မှာကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေဘယ်လိုရှိသလဲဆိုတဲ့သတင်းပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကပ်ရောဂါအခြေအနေကြောင့်အခြေခံပညာသင်ကျောင်းတွေဟာနှစ်နဲ့ချီပြီးတော့ပိတ်ထားရတဲ့ကာလဖြစ်ပါတယ်။ဒီအချိန်မှာမူလတန်းအလဲတန်းနဲ့အထက်တန်းကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကဘယ်လိုများရှိနေပါသလဲ။အခြေခံပညာနဲ့တန်းမာရေးတာဝန်ရှိတဲ့သူတွေဘက်ကတော့ကိုဗစ်ကူးစက်မှုနှုန်းကျဆင်းမှုပေါ်မှာမူတည်ပြီးတော့စာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်။
ကိုဗစ်ကရောဂါအခြေအနေတွေကြောင့်2020-2021ပညာသင်နှစ်တစ်နှစ်လုံးပြည်တွင်းကအခြေခံပညာသင်ကျောင်းတွေပိတ်ထားရပြီးကရောဂါလိုင်းတန်တွေကြောင့် 2021-2022 စာသင်နှစ်ကိုလည်းအခုထိပိတ်ထားရပါတယ်။အခုလိုကရောဂါကြောင့်စာသင်ကျောင်းတွေကာလကြာပိတ်ထားရတဲ့အခြေအနေမှာအစိုးရကြောင်းတက်နေတဲ့ကျောင်းသူကျောင်းသားတချို့ပညာဆက်ပြီးတော့သင်ကြားဖို့အခက်အခဲရှိနေပါတယ်။ကျောင်းပြန်ဖွင့်ရင်အလဲတန်းဆက်ပြီးတော့တက်ရမယ်မောင်ဖြိုးပိုင်သူကတော့စာသင်ကျောင်းနဲ့ဝင်းနေတဲ့အချိန်မှာပညာဆက်ပြီးတော့သင်ယူဖို့စိတ်ဝင်စားမှုနည်းလာတယ်လို့အမဖြစ်သူကပြောပါတယ်
။ဟိုကျောင်းအပ်ထားဘူးဝင်။ဆက်ပြီးစာလေးဖတ်ခိုင်းလို့လည်းမရသေးဘူး။ဖတ်ဖတ်နေတော့သူခဏလေးတော့ဖတ်လိုက်တယ်ကွာ။ဒီနည်းနည်းလေးကိုကျက်တယ်။ပြီးလို့ရေးပြီးသွားပြီးစာလုံးလေးပဲတော့ပြီးတစ်ခင်းလုံးပြီးတော့ဒီရှင်ကလည်းဖြင့်ကျမ်းမလည်းစမတင်လို့ဒီလေသွား
ငွေကြေးတက်နိုင်တဲ့မိဘတွေရဲ့သားသမီးတွေကတော့အွန်လိုင်းကတဆင်တင်ကြားပေးနေတဲ့ပုဂ္ဂလိကကျောင်းတွေမှာဆက်ပြီးတော့ပညာသင်နေကြပါတယ်။ကလေးငယ်အားလုံးတန်းတူပညာသင်ကြားနိုင်မယ့်အခွင့်အရေးရနိုင်ဖို့ကတော့တနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်မယ့်အပေါ်မှာမူတည်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။ကျောင်းတွေပြန်ဖွင့်မယ့်ကာလကိုအတိအကျမသိရသေးပေမဲ့ကျောင်းတွေပြန်ဖွင့်တဲ့အခါဆရာဆရာမတွေအဆင်သင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOE ကိုပြောပါတယ်။
ပဲစီကြောက်ဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျာ။ငါတို့တွေကဟိုကျွန်တော်တို့ကြောက်တွေပြောင်းဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်ကျွန်တော်တို့တောက်လျှောက်ပြင်နေတာပါခင်ဗျာ။ဆရာဆရာမတွေလည်းသူတို့ကြောက်တွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ရှင်းနေတာလည်းကျွန်တော်တို့ခိုင်းထားပါတယ်ခင်ဗျာ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောက်ပြတဲ့ခါမှာအစီအစဉ်ဖြစ်အောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောင်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ။
ကိုဗစ်ကရောဂါကူးစက်မှုနှုန်းသတ်မှတ်ထားတဲ့900ခန့်နှုန်းအထိကျဆင်းသွားရင်လုပ်ငန်းတွေအလုံးပြန်ပြီးတော့လည်ပတ်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောထားပါတယ်။ကရောဂါကူးစက်မှုကျဆင်းအောင်ရည်ရွယ်ပြီးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းစစ်ကောင်စီကလှုပ်ဆောင်နေပါတယ်။အသက်12နှစ်အထက်ကနေ18နှစ်အထိအလဲတန်းနဲ့အထက်တန်းကျောင်းသားလူငယ်တွေကိုလည်းအောက်တိုဘာ12ရက်ကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။နေပြည်တော်ကောင်စီတွင်မှရှိတဲ့ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးဆထိုးပေးနေတဲ့သတင်းတွေကိုလည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။12နှစ်အောက်မူလာတန်းနဲ့အလဲတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးနှံပေးဦးမှာမဟုတ်သေးဘူးလို့ကျမ်းမာရေးဌာနတာဝန်ရှိသူကပြောပါတယ
်။နိုင်ငံကမှလည်းထိုးတဲ့နိုင်ငံတွေရှိတယ်မထိုးတဲ့နိုင်ငံတွေရှိတယ်ပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကတော့ဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြောပါမယ်ပေါ့နော်။အဲဒါဆို12နှစ်အောက်ကျတော့လည်းကျွန်တော်ယောဂကုသမှုပေါ့နော်။တူတာဒီပြောကြောင်းလည်းတင်းထန်ခံစားရတဲ့ဟာလည်းသူကအုပ်စုကပုံနေတယ်ပေါ့နော်ဒီစေချွန်တဲ့အရွယ်ဖြစ်လာတယ်လို့12နှစ်နဲ့18နှစ်မှာတော့သူကရောကလည်းပို့ပြီးတော့ကူးဆက်မှုကခုနအုပ်စုရဲ့အရင်ပုံများတယ်အဲနောက်ပြီးတော့ပေါ့နော်ရောကတင်းထန်တဲ့ခံစားရတဲ့ဟာတွေအခုဒေတာမှာတွေ့တာပေါ့နော
်ကာကွယ်ဆေးထိုးပေးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်တည်ဆုံမှုလျှော့ချဖို့ကျောင်းသားကျောင်းသူတွေကတဆင့်မိသားစုနဲ့ပတ်ဝန်းကျင်စီကိုယောဂကုသပြန်ပွားမှုကိုတားဆီးပေးဖို့ဆိုရည်ရွယ်ချက်တွေနဲ့အခုလိုထိုးနှံပေးနေတာဖြစ်တယ်လို့သိရပါတယ်ရှင်
။မမြတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျောင်းသားပရိနိညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ14ရက်နေ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယီဝက်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမအရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ဒီနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်နေတာကဆရာနာရှင်စနစ်ကိုတက်ဆိုးရှည်စေဖို့ဖြစ်ပါတယ်။စစ်တပ်လက်အောက်ခံပြည်သူစစ်တပ်ဖွဲ့များပြတဲ့ပြည်နယ်ဖြစ်လို့ပြည်သူစစ်နဲ့ဒီမိုကရေစီလိုလားတဲ့ PDF တပ်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားအောင်လို့အာဏာသိမ်းစစ်တပ်ကဖန်တီးနေကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့တင်ပြထားတာနားဆင်ပါရှင်
ရန်လင်းတဲ့ကောင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာရပ်ပြည်နယ်မှာမကြာခဏကြားရတဲ့သတင်းဖြစ်ပါတယ်။ရန်ပြည်ဒုတက်ရေးပါတီရဲ့တပ်နဲ့ရန်ပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်တွေတိုက်ပွဲဖြစ်လို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံတွေထောင်တောင်းချီနေပါပြီ။ဒုတက်ရေးတပ်ကို SSA မြောက်ပိုင်းတပ်လို့ခေါ်ပြီးထူထောင်ရေးတပ်ကို SSA တောင်ပိုင်းတပ်လို့ခေါ်ပါတယ်။ရန်ပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့နယ်မှာဒီတက်နဲ့တက်တိုက်ပွဲဖြစ်လို့ရွာသား3000ကျော်နေရောက်ကိုစွန့်ခွာရကြောင်းအောက်တိုဘာ10ရက်နေ့ထုတ်အေအဝတီသတင်းမှာဖော်ပြပါတယ်။ SSA ရှမ်းတပ်ဖွဲ့နှစ်ဖွဲ့မှာနိုင်ငံရေးခံယူချက်နဲ့ရွေရချင်းကွဲပြားခြားနားလာကြောင်းအမျိုးသားရေးမှာသဘောတူညီမှုမရနိုင်တာလို့မြင်ကြပါတယ်။ရှမ်းပြည်နယ်မှာ SSA တောင်ပိုင်းတက်နဲ့ SSA မြောက်ပိုင်းတက်အပြင်ပို့အမျိုးသားတက်တိုင်းပလောင်အမျိုးသားတက်ကချင်လွတ်မြောက်ရေးတပ်၊ကိုကန်တပ်၊ဝတ၊မိုင်းလာတပ်စတဲ့စစ်တပ်ကြီး၈တပ်နဲ့စစ်ကောင်စီစစ်တပ်ရဲ့လက်အောက်ကနေကြားဆောင်တပ်အချို့နဲ့ပြည်သူစစ်အဖွဲ့အများအပြားရှိပါတယ် SSA မြောက်ပိုင်းနဲ့ SSA တောင်ပိုင်းတို့တိုက်ခိုက်နေကြတာနှစ်နဲ့ချီပြီးရှိနေပါပြီ
ဒီလိုလက်နက်ကင်တပ်ဖွဲ့တွေထဲမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL လို့ပို့အုပ်တပ်ဖွဲ့နှစ်ဖွဲ့သာ NCA အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ထိုးထားပါတယ်ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်းပလောင်တပ် MND ကိုကန့်တပ် KIA ကချင်တပ် SSA မြောက်ပိုင်းတပ်စတဲ့တပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပွားလေရှိပါတယ်။ဒါပေမဲ့ဝမိုင်းလာတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲမဖြစ်တာအတော်ကြာနေပါပြီ။ဒီတပ်ဖွဲ့တွေဟာသူတို့ကိုယ်သူတို့မြောက်ပိုင်းမဟာမိတ်ဖြစ်တယ်လို့ကြေညာထားပါတယ်။အခုတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေနေရာအနှံ့ပေါ်လာတဲ့အတွက်စစ်ကောင်စီတပ်ဟာစစ်မျက်နှာအသစ်နဲ့ရင်ဆိုင်နေရပါတယ်။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလဆန်းကဇူလိုင်လအထိကချင်ကရင်ရှမ်းပြည်နယ်မှာတိုက်ပွဲပေါင်း960လောက်ဖြစ်ပွားခဲ့တယ်လို့ဩဂုတ်လ22ရက်နေ့ထုတ် ISP စာဆောင်မှာဖော်ပြထားပါတယ
်။စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပွားတဲ့တိုက်ပွဲအာဏာသိမ်းတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲစသဖြင့်စစ်ပွဲ3မျိုးရှိလာပါတယ်။သခိုင်းနဲ့မကွေးတိုင်းချင်းနယ်ကရပြည်နယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အာဏာသိမ်းတပ်အကြဖြစ်ပွားတဲ့တိုက်ပွဲတွေပြင်းထန်လာတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖြစ်ပွားတဲ့တိုက်ပွဲအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပစ်ကတ်တဲ့တိုက်ပွဲတွေလည်းရှိပါတယ်။ဒါကြောင့်ဩဂုတ်လရောက်တော့စစ်ပြေးဒုက္ခတွေ12000ကျော်ရှိလာပါတယ်။
မြန်မာညဉ့်ညံရေးလေးလာဆောင်ကြည့်ရေးအဖွဲ့ရဲ့2020ဒီဇင်ဘာလအထုပ်စာဆောင်အမှတ်၄မှာဆရာနာမသိမီကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုမှတ်တမ်းတင်ထားပါတယ်2020တစ်ခုနှစ်လုံးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့ရက်ပေါင်း50ကျော်ရှိကြောင်းစာဆောင်မှာဖော်ပြပါတယ်ရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကိုလေ့လာတဲ့အခါတပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲကအများဆုံးဖြစ်တယ်လို့ဆိုပါတယ် NCA လက်မှတ်ထိုးထားတဲ့ SSA တောင်ပိုင်းတပ်ဖွဲ့နဲ့တမရော်တို့ဖြစ်ပွားတဲ့တိုက်ပွဲကဒုတိယအများဆုံးဖြစ်ပြီး KIA ကချင်တပ်နဲ့တမရော်ဖြစ်ပွားတဲ့တိုက်ပွဲကတတိယအများဆုံးဖြစ်ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်မှာ SSA မြောက်ပိုင်းတပ်ဖွဲ့နဲ့ SSA တောင်ပိုင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားတာပိုများလာပါတယ်
SSC မြောက်ပိုင်းတပ်နဲ့ SSC တောင်ပိုင်းတပ်ဖြစ်ွားတဲ့စစ်ပွဲကိုရှောင်ပြေးတဲ့ဒုက္ခတွေလည်းများပြားလာပါလေ။ရှမ်းပြည်သူလူထုကတော့ SSC နဲ့ပွဲပေါင်းစည်းပြီးစစ်ကောင်စီတပ်ကိုတိုက်ခိုက်ဖို့သာလိုလားကြပါလေ။တိုင်းနာအချင်းချင်းစစ်ခင်းလေးလေးစစ်ကောင်စီတပ်အသက်ရှူချောင်းလေးလေးဖြစ်နေပါလေ။အခုလဲဒေသက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နင်းမှုအတွေ့စစ်ကောင်စီတပ်ကဒေသခံပြည်သူစစ်တွေကိုစီးယုံသိမ်းသွင်းနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာလှုပ်ရှားနေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုတိုက်ဖို့အတွက်လွိုင်းလင်းခရိုင်ခိုလာမြို့အခြေစိုက်စစ်ကောင်စီအရှိအလေပိုင်းတိုင်းရုံးကဒေသခံပြည်သူစစ်ကိုစစ်ကူတောင်းကြောင်းဩဂုတ်လ18ရက်နေ့ထုတ်ရှမ်းတန်တော်စစ်သတင်းမှာဖော်ပြပါတယ်။လွိုင်းလင်းခရိုင်မှာပြည်သူစစ်ခုနှစ်ဖွဲ့ရှိပါတယ်။စစ်ကောင်စီရဲ့တတိကံစစ်ဒေသဌာနချုပ်ကလည်းတာချီလိတ်မြို့နယ်ကပြည်သူစစ်ကိုစီးယုံနေပါတယ်။တာချီလိတ်မြို့နယ်တခုတည်းတွင်ပြည်သူစစ်35ဖွဲ့ရှိပါတယ်။ SSA ရှမ်းတပ်ဖွဲ့တွေအချင်းချင်းတိုက်နေကြသလိုဒေသကပြည်သူစစ်နဲ့ဒေသက PDF တပ်တွေတိုက်ခိုက်လာအောင်စစ်ကောင်စီတပ်ကကြိုးပမ်းနေတာထင်ရှားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်အပီးနောက်ဆက်တွဲရောဂါတွေဖြစ်တဲ့အိပ်မရတဲ့အကြောင်းအဲ့ဒီပေါ်မှာအကြံပြုထားချက်ကိုပြောပြပေးကြပါတယ်။ COVID-19 ရောဂါဖြစ်ပြီးတော့အိပ်မရတာတွေအတွက်စိတ်သက်သာစေနည်းအပါအဝင်ဆောင်ရန်ရှောင်ရန်တွေကိုလည်းတည်ထားတဲ့လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အသက်ရှူလေ့ကျင့်ခန်းနီးနဲ့စိတ်သက်သာရာရစေတာအပါအဝင်ဘလိုမျိုးဆောင်ရန်ရှောင်ရန်တွေရှိပါသလဲဒီအကြောင်းဩစတြေးလျနိုင်ငံအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးလည်းဖြစ်မြန်မာစစ်သက်ကတူတွေရဲ့ဂုဏ်နူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
စိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဗမောက္ခဒေါက်တာရေမွန်တင့်ဝေခင်ဗျာကိုဗစ်ရောဂါဖြစ်ပြီးအိမ်မရတာအတွက်ဒီဖြစ်ပုံကုသဖြစ်ပျောက်ပုံတွေကိုပြောပြီးမှနောက်ထပ်ကျော်ဆရာကြီးဒီအရေးကြီးတာဆိုရင်ဘာကိုအဓိကဆက်အကြံပြုချင်လဲဆရာကြီ
းနောက်တစ်ခုက relaxation ပေါ့ဟိုအိတ်လို့မပြောဘူးဆိုတဲ့ဥစ္စာက relax မဖြစ်လို့ချောက်ချားလို့ကြောက်နေလို့အဲ့ဒီဟာကို relax ရအောင်ဆိုပြီးတော့ပြန်ပြီးတော့ကိုယ့်နဲ့ကိုယ် manage လုပ်တဲ့ဟာလေးတွေရှိတယ်ဒီလေးတွေရှိတယ်ပေါ့လေအကြံပြုပြောမယ်ဆိုတော့အသက်ရှူရနေဒါတော့တော်တော်များများသိကြပါပါ meditation လို့ဟာမျိုးဟိုတတိထချက်ပြီးတော့မှအသက်ရှူရဝင်လေထွက်လေရှူရနေဖြည်းဖြည်းစိတ်ကငြိမ်းလာတယ်နော်တကယ်အသက်ရှူတဲ့ management ကြလို့ရှိရင် breathe in for 3 second breathe out for 3 second in for nose နှာခေါင်းထဲနေသွင်းပြီးတော့ပါးစပ်ကထုတ်အဲ့ဒီဟာလေးကိုမှန်မှန်လေးလုပ်ပြီးအာရုံစိုက်ပြီးလုပ်ပြီးလုပ်တဲ့ခါမှလည်းရှူတာနဲ့ထွက်တာကိုရှည်ရှည်လေးလုပ်ရတယ်ဘာလို့လဲဆိုတော့ anxious ဖြစ်တဲ့လူကစိတ်ပူတဲ့လူကအသက်ရှူတာအရမ်းများတယ်ပေါ့အရမ်းများတဲ့ခါကျတော့ physiologically ခေါင်းကြီးပူတာဖြစ်တယ်နော်ရေနေတုံတာလည်းပူဖြစ်တော့အဲ့လိုဖြစ်အောင်ပြန်ပြီးတော့အဲ့ဒါကိုဟိုရှူတဲ့ခါမှလည်း3 second တော့ဖြည်းဖြည်းလေးရှူ3 second ပြန်ထုတ်အဲ့ဒီအချိန်မှာဖိတ်မှရှိတဲ့ diaphragm ဆိုတာရှိတယ်လေအသက်ရှူတဲ့ muscle ကြီးအဲ့ဒါကိုသုံးတဲ့အတွက်ကြောင့်ရှူတဲ့ခါမှဘက်ကစားလေဖောင်းလာမယ်ပုတ်ထုတ်တဲ့ခါမှဖြည်းဖြည်းလေးနဲ့ဆက်ကပါဘက်ကကျလာမယ်အဲ့ဒါကိုအာရုံစိုက်ပြီးတော့လှုပ်ခြင်းအားဖြင့် 7 minutes အကောင်နဲ့တွက်လိုက်လို့ရှိရင်ခုန anxiety တော့ရော့ပါတယ်ဒါကျွန်တော်တို့ meditation နဲ့အတူတူပါပဲနော် meditation တရားထိုင်တာမှာလည်းပူဖောင်းဆိုပြီးတော့ bike ကိုအာရုံစိုက်တာရှိတယ်နှာခေါင်းထဲကိုဝေလေထွက်လေကိုသတိချတာရှိတယ်အဲ့ဒါလုပ်တာပတ်မှလုပ်ပြတဲ့ဥစ္စာကစိတ်ကသက်သာမှုရစေတာနည်းတည်းပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
နော်နေရာနဲ့နေကောင်းလာတဲ့ခါကျတော့ London ဆန်းဖြစ်လာရင် physical exercise ကအဓိကပဲကိုတက်တယ်တော့ပေါ့လေကိုလက်လှုပ်ရှားတော့လေအားစရာကြီးဟုတ်ကဲ့လမ်းလေးပါလေးရှောက်လေကောင်းလေးစားလေးရှူကိုဗစ်ဖြစ်လို့ရှင်လည်းဖြည်းဖြည်းတော့ဒီလုပ်အောင်ပါပဲလမ်းလေးပါလေးရှောက်အောင်ပါအဲ့လိုချောတော့နည်းနည်းလေးကိုခန္ဓာရင်ရှိတော့လုပ်လိုက်လို့ခန္ဓာကိုယ်ကနည်းနည်းလေးပြန်မလာပြီဆိုလို့ရှိရင်သူအိတ်တချင်တာအိတ်ချင်တာစိတ်ပေါက်လာမယ်။နေကောင်းသွားပြီခါကျဖြည်းဖြည်းတိုးမြင့်ပြီးလုပ်အောင်ပါ။
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးတကြီးသတိပြုပြီးတော့လုပ်ဆရာ
။နောက်တစ်ခုကဒီလိုဖြစ်တဲ့ခါကျတော့လူရဲ့အတွေးခေါ်တွေကပြောင်းလာတယ်။ပြောစရာမရှိတော့ဘူး။ဒါပေမဲ့ကိုကပြန်ပြီးတော့ normalize တာလုပ်အောင်ပုံစံပြန်သွေးရမယ်ကိုကနဲ့ကိုနော်။ဒီဟာတော့ကြော်ထွားလာပြီ။ဒါ rehabilitation ပေါ့။လူတွေ normal လုပ်တဲ့အလုပ်လေးတွေကိုကဖြည်းဖြည်းနဲ့ပြန်ပြီးကြိုးစားပြီးလုပ်အောင်မယ်။မိစေပုံစံနဲ့ဆက်သွေးရမယ်။နောက်ပြီးတော့ကိုပျော်မဲ့ရွှေမဲ့နီလန်လေးတွေကိုကိုကနေကိုကြံစပြီးတော့ကြိုးစားပြီးလုပ်ပြရမှာ။နော်အဲ့ဒါကို pleasure event လို့ခေါ်တာပေါ့နော်။ကိုကိုစိတ်ချမ်းသာစေမဲ့အကြောင်းအရာလေးတွေ။ကိုကိုစိတ်ညစ်ညူးမဲ့အကြောင်းအရာလေးတွေကိုဖယ်ထားပြီးတော့မှာ။အဲ့ဒါလေးကိုကြိုးစားပြီးလုပ်ပြရမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ရှောင်ကျင်စရာရော
Facebook မှာပါတဲ့အနေထိုင်ဖြစ်တဲ့ဟာတွေကိုအဲ့ဒါကြည့်တော့ကြည့်ရပါပဲလေ။ကြည့်တော့သိကြတာပေါ့နော်။အဲ့ဒါလေးကို ဆက်တိုက်ဆက်တိုက်ကြည့်ခြင်းအဖြစ်ဖြစ်တဲ့တော့မှကိုယ်အာယုံထဲမှာမျောပါသွားခြင်းအဖြစ်အဲ့ဒီဟာလေစကန်ဒရီထရောမာကိုယ်ရတာပေါ့ဟုတ်ကဲ့တဆင့်ကန်စိတ်တန်ရတယ်အဲ့ဒါလေးပဲကျွန်တော်နိုင်ငံခြားမှနေတဲ့လူတွေအဲ့ဒီတဆင့်ကန်စိတ်တန်ရတဲ့လူတွေတော့မနေ့ကတည်းကအကြံကြံပေးနေရတယ်ဆိုတော့တချို့ဆိုနေတိုင်းမင်းကစပြီးအဲ့ရလို့ရတဲ့ဒါထားကြည့်လိုက်ဟာဟိုမှာတော့ဒါ နားလည်ပြီးတော့အဲ့လို negative ဟာတွေကကိုယ်ခန္ဓာကိုယ်မှာလာပြီးတော့ဖြစ်စီတဲ့အတွက်ကြောင့်လည်းပဲအိတ်တဲ့မှာအတောင့်ရှက်ဖြစ်တာပေါ့အဲ့တော့ကြည့်တော့ကြည့်ရမယ်အဲ့ဒါကို limit ထားပြီးတော့မှတနေ့ကတနေ့တော့ပဲကြည့်လိုအပ်တာတော့ပဲကြည့်မလိုအပ်တဲ့ဟာဆိုလို့ရှိရင် Facebook ကနေပြီးတော့မကြည့်ပဲနေတခြား positive ဖြစ်မှာအတွေးလေးစဉ်းစားဖို့လိုပါတယ်နောက်ကတော့အိတ်ခါဒီမှာရုပ်ရှင်ကြည့်ပြီးကြောက်လန့်တဲ့ဟာတွေပေါ်ရှိတယ်လို့ရှင်လည်းပဲကိုယ်စိတ်ကချောက်ချားပြီးတော့အုံနောက်ကအလုပ်လုပ်နေရတယ်လေအဲ့တော့အုံနောက်ကိုအနာပြေလို့မရဘူးနောက်ပြီးတော့ညအိတ်ခါနီးမှာအိတ်ခါနီးဆိုတော့ည၈နာရီနောက်ပိုင်းလို့ပါလို့မှာရေတောက်တာကိုဒီနေ့ရှော့အောင်ပေါ့တောက်ချင်လို့ရှိရင်ဆော့စီတောက်တာပေါ့အိတ်ခါနီးမှာကော်ဖီတောက်တာလို့ရေတောက်တာလို့ဆိုလို့ဆိုညစီးသွားမှလည်းရှိသေးတယ်အိတ်တာကိုအတောင့်ချက်ဖြစ်စေတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ဆုံးရောဘာထက်အကြံပြုရှင်နေလဲဆရာ
ကျွန်တော်ပြောချင်တာအိတ်မပြောတဲ့လူတယောက်ဒီပါဆရာဟို sleep hygiene ဆိုတဲ့ပြောချင်တယ်ဒါကုလားအိတ်မပြောတဲ့လူကအဓိဟို trauma ဖြစ်လို့ဒါပျက်စီးသွားတာပေါ့တကယ်အိတ်မပြောတဲ့လက္ခဏာရှိတဲ့လူကလည်းပဲ sleep wake cycleပေးရှိမအေးရမယ်ပေးချိန်ထားရမယ်ဆိုတော့စာကြီးကပြတ်သွားတယ်အဲ့ဒါပြတ်သွားလို့ပိုအိတ်မတော်တာဖြစ်တယ်တကယ်တော့ပုံမှန်ဆိုရင် healthy ဖြစ်တဲ့လူတော့အေးရမယ်ချင်ည7နာရီလောက်မှအေးရမယ်7နာရီ7နာရီကြာမှအေးရမယ်ဘာကြောင့်လဲဆိုတော့အဲ့ဒီချိန်မှာကိုယ်ကစိတ်ကိုဖြည့်လျှော့လိုက်ပြီးတော့မှခန္ဓာကိုယ်မှာရှိတဲ့ melatonin ဆိုတဲ့ဟော်မုန်းတွေထွက်လာတယ်ဒါအိတ်စေပိုအားပေးတဲ့ဟော်မုန်းဒါ naturally ထွက်လာတယ်အဲ့ melatonin ဟော်မုန်းထွက်တဲ့ခါမှာလူကို stimulate လုပ်ပေးတဲ့ဟော်မုန်းက corticosteroids ဟော်မုန်းရှိတယ်အဲ့ဒါဟာကျသွားတယ်အဲ့ချိန်မှာအိတ်လို့အကောင်းဆုံးပဲညာနှုန်းပြစ်ကိုယ့်ရဲ့ energy ကို restore လုပ်ပေးတာပေါ့။နောက်မနေ့မိုးနေ့ဟိုကြက်တုန်တဲ့အချိန်ပေါ့တော်ရမှာဟုတ်လား။အဲ့ဒီအချိန်6နာရီလောက်ဆိုလို့ရှိရင် melatonin ဆိုတဲ့ဓာတ်ကခန္ဓာကိုယ်ကဒီုံနဲ့ထိုးကြပါလား။အောက်တားကြပါလား။အိတ်စိတဲ့ဓာတ်ကကြာသွားပြီးတော့ခုန stimulate လုပ်တဲ့ corticosteroids ဟော်မုန်းကဒီုံနဲ့ stick ပြီးအပေါ်တက်လာတော့အဲ့မှာသူကနှိုးလိုက်တာပေါ့။အဲ့မှာသူကနှိုးလာတာပေါ့။ဒါကသဘာဝတရားပေါ့နော်။အဲ့ဒါက circadian rhythm လို့ခေါ်တယ်။ဒါကခန္ဓာကိုယ်ထဲမှာ physiologically clear တယ်လေကောင်းတဲ့ကလေးတွေကအဲ့ဒါပဲအိပ်ကြပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုအိပ်မရတဲ့ခါကျတော့
အဲ့တော့ကိုကအခုလိုဖြစ်တော့ circadian rhythm ကြီးပြတ်သွားတယ်အဲ့တော့ပုံမှန်ပြန်ရအောင်ဆိုပြီးတော့စောစောပြအိပ်တဲ့အလေးထားလေးကြိုးစားပြီးလုပ်ပေးပဲမအိပ်ချင်မှာတယ်လီဗီရှင်းကြည့်တာတို့ Facebook ကြည့်တာတို့ကိုယ့်ရဲ့ခေါင်းကို stimulate လုပ်ပေးတာလို့မလုပ်ပဲထားရမယ်နာယူွက်တနာတော့အနာပြေးလိုက်ရမယ်သူစိတ်ကိုဖြည့်လျှော့ပြီးတော့မှအိပ်ဖို့ကြိုးစားရမယ်မနေ့မိုးနေ့6နာရီ9နာရီကျတိုးလာပါပြီအိပ်ရေးဝသွားလို့ရှင်တော့နိုးတဲ့ချိန်မှာအဲ့နိုးတဲ့အချိန်ကိုကန့်တတ်ပြီးတော့အဲ့ဒါကိုပုံမှန်ထားရမယ်ခရနိုင်မနိုးတဲ့လူဆိုလို့ရှိရင်အများနဲ့ခရနိုင်မထားခရနိုင်မနိုးတဲ့လူကအလုပ်တော့မရှိဘူးဆက်နေအောင်မယ်ဆိုအေးရပုံမှန်တော့တစ်တနေ့ထပ်နေလို့ရှိရင်သူ့ရဲ့ခေါင်းမှာရှိတဲ့ biology ရဲ့ clock ကတည်းကပြတ်သွားတယ်ခံမလို့မရတော့အဲ့တော့ခရနိုင်နိုးတဲ့လူကနိုးတာနဲ့ထပြီးတော့သူကတခုခုထလို့ပေါ့နော်အဲနားလျှောက်တာတို့အစားတော့စားတခုတော့လည်းပေါ့နော်အဲ့ဒါဆိုရင်သူကညအိတ်တဲ့ချက်ပုံသူကလည်းသူအလိုအလျောက်ပြန်ပြီးတော့ပုံမှန်ပြန်ဖြစ်လာတယ်နောက်တစ်ခုကအိမ်ရောက်တဲ့ခါကျတော့အိတ်ကြတော့မယ်ဆိုတော့အေးရရှိတယ်ဆိုလို့ရှိရင်အေးရနဲ့အိတ်ခန်းကိုအိတ်ဖို့ပြပြအသုံးပြုလို့ရှိရင်အကောင်းဆုံးပဲ။ကြံတဲ့အချိန်မှာတချို့ကလည်းပဲတယ်လီဗီရှင်းရှိမှအိတ်နေတာတို့ငိုက်ကြီးတာတို့ရှိတယ်။အဲ့တော့သူခန္ဓာကိုယ်မှာရှိတဲ့အိတ်စေတဲ့အနေထားတွေကကွန်ရှုဖြစ်တာပေါ့နော်။သူကတယ်လီဗီရှင်းရှိမှလည်းအိတ်နေတယ်။အေးရတဲ့ခါကျတော့အိတ်ချင်တဲ့အိတ်မအိတ်ချင်တဲ့အိတ်ဆိုတဲ့ဘောဖြစ်နေတာ။အဲ့လိုမဟုတ်ဘူး။အပြစ်မှမအိတ်ဘူးတခါမှညနေခင်းလည်းသူက net မလုပ်ချင်ဘူး။အိတ်တဲ့အချိန်ကျမှသူကြိုးစားပြီးအိတ်လိုက်ရင်သူက psychologically သူရဲ့စက်ပဲဆက်ဆက်ပြီးပါအေးရမြင်တာနဲ့ကိုယ်ကလည်းပြင်မနေပြီအေးလည်းအိတ်ချင်ပြီအေးရမြင်တာဒါအေးရမယ့်အချိန်ပဲအေးရတဲ့နေရာပဲဆိုပြီးတော့အေးလည်းအိတ်ကြောပေါ့
ဟုတ်ကဲ့ချစ်စုအများကြီးတင်ပါတယ်ဆရာ
ကိုဗစ်ရောဂါဖြစ်ပြီးအိတ်မရတာတွေအတွက်အကြံပြုထားတဲ့အစီအစဉ်ကိုဒီကိုဝင်းမင်းကဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတော်ဝန်တိုင်းရင်းဒေသကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်ကိုတော့ FVR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒီတာတိုင်းနာသတင်း6တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျိုင်းမွန်ကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိခဲ့ပြီးတော့လူပေါင်း400ကျော်စစ်ဘေးထွက်ဆောင်နေကြရပါတယ်ချင်းပြည်နယ်မတူပီမြို့မှာဆန်နဲ့စီကိုအနာသိစစ်ကောင်စီတပ်ကထိန်းချုပ်ကန့်တပ်လိုက်တာကြောင့်ဒေသခံတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်မွန်ကိုမြို့မှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်မတော် MNDAA တို့အကြမ်းတိုက်ပွဲဖြစ်ပွားလို့တရက်ခံ6ဦးထိခိုက်ဒဏ်ရာရရှိပြီးတရက်ခံ400ကျော်နေရာကနေထွက်ပြေးတိမ်းရှောင်နေရပါတယ်အော်တိုဘလ12ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်လို့မွန်ကိုမြို့ရက်ွက်ခနစ်ထဲကိုလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာပါပောက်ကွဲမှုကြောင့်အသက်2နှစ်အရွယ်ကလေး2ဦးအပါအဝင်အမျိုးသမီး2ဦးအမျိုးသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စိုးရိမ်ရတဲ့လူငယ်တချို့ကိုလည်းမန္တလေးစီယုံကိုပို့ဆောင်ကူတာရပါတယ်မွန်ကိုမြို့အတွင်းဩဂတ်လကစပြီးဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ MNDAA တို့အကြမ်းကတိုက်ပွဲတွေကြောင့်လည်းတရက်ခံပြည်သူ600ကျော်အခုချိန်ထိနေရမပြန်နိုင်သေးပဲစစ်ဘေးရှောင်နေရဆဲဖြစ်ပါတယ်
။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ပေါ်ရှိစစ်ကောင်စီတပ်ခြေလင်းတပ်ရင်းမှတိလေတုံညာတပ်ရင်းကတပ်စီနဲ့စံတွေကိုထိန်းချုပ်ပြီးအကန့်တနဲ့ရောင်းချဖို့ညွှန်ကြားထားတာကြောင့်မြို့ပေါ်မှာရှိတဲ့ပြည်သူတွေခက်ခဲကြုံတွေ့နေရပါတယ်။အောက်တိုဘာလ3ပိုင်းကစပြီးခုထိထိန်းချုပ်ရောင်းချနေဆဲပါမတူပီမြို့ပေါ်မှာတပ်စီပြက်လက်မှုကြောင့်တပ်စီဆိုင်တွေကုန်ပိတ်ထားရတာဖြစ်ပြီးစံနဲ့တပ်စီဝယ်ယူခြင်းနဲ့ဆိုရင်ခရယာတိလေတုံညာတပ်ရင်းမှမပုံတင်တဲ့တပတ်တခါတာဝယ်ယူခွင့်ပြုထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီဘက်ကတက်စီနဲ့ဆန်ထိန်းချုပ်ထားတာဟာ CDF မတူပီတက်ဖွဲ့စီကိုလောင်စာနဲ့ရစ်ခါတွေမရောက်ဖို့ကန့်တားလိုက်တာလို့လည်းဒေတာခန် CDF ကပြောပါတယ်မတူပီမြို့ပေါ်မှာပရိဒါစန်တဲ8ကျပ်ငွေ 38,000 ကျပ်တက်စီတလီတာကျပ်တထောင်ကနေ 2,500 ကျပ်အထိဈေးမြင့်တက်လာတယ်လို့ဒေတာခန်တွေကပြောပါတယ်
အမတ်ရှိဆစ်စင်မူကုကေးဌာနချုပ်လက်အောက်ခံတက်ရင်နရင်ကခရင်အမျိုးသားအစည်းအရုံး KNU တပ်မဟန်ကထိန်းချုပ်နေမြေဖာပွန်ခရိုင်အတွင်းရှိကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေပါတယ်။ခရင်နေချားဆောင်တပ်တစ်တုံညာတစ်လေးနဲ့ပူးတွဲလှုပ်ရှားတဲ့ခြေမြန်တက်ရင်အမတ်လေးတုံညာလေးနဲ့လေးတုံညာ6ဟာရွာထဲဝင်လာပြီးပေါ်လာဖမ်းပြီးပစ္စည်းထားခိုင်းတာတွေလမ်းပြခိုင်းတာတွေပြုတ်လုံနေတယ်လို့ KNU ရဲ့မူတော်ခရိုင်ပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေးတို့ကပြောပါတယ်။အခုလိုစစ်ကောင်စီတပ်အင်အားတို့လှုပ်ရှားနေတာကြောင့်ခရင်အမျိုးသားစီယုံ KNU တပ်မဟာ9နဲ့လည်းနေ့တိုင်းတိုက်ပွဲဖြစ်ပွားနေတယ်လို့ KNU ဘက်ကပြောပါတယ်
မွန်ညင်ညွတ်ရေးပါတီ MPU ဥက္ကဋ္ဌ19အောင်ခေါ်နိုင်တယ်နော်အသက်85နှစ်ဟာတက်ကြီးယောဂာနဲ့တန်ဖြူဆဲမြုပ်နဲ့ပငကြေးရွာနေအိမ်မှာကွယ်လွန်သွားပါတယ်အောက်တိုဘာ10ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါသူ့ရဲ့စာဗနာခန္ဓာကိုအောက်တိုဘာ13ရက်နေ့ပငကြေးရွာတုတ်တမှာမိတကြိုခဲ့တာဖြစ်ပြီးအယိုးပြာကိုတော့ကြက်တင်ရှင်ပြားချောင်းဂုံးတော်ပေါ်မှာသူ့ရဲ့ဖခင်မွန်ပြည်သူတပ်ဦးဥက္ကဋ္ဌနိုင်အောင်ထွန်းအုပ်ကိုနီးမှာထားရှိသွားမယ်လို့မွန်ညင်ညွတ်ရေးပါတီကပြောပါတယ်19အောင်ဟာအသက်17နှစ်ကစပြီးဖခင်နဲ့အတူဒေါ်လာရင်းနယ်မြေမှာကြီးပင်းခဲ့ပါတယ်။1960နှစ်ပုတ်ချုပ်နေဝန်အာနာသိန်းစင်မွန်ကောင်းဆောင်တွေနဲ့အတူထောင်တန်း10နှစ်ကြာခံခဲ့ဖူးပါတယ်။မွန်ပြည်တစ်ပါတီမှလည်းပဟိုလုံမှုဆောင်ထိတာဝန်ယူခဲ့ဖူးသူဖြစ်ပါတယ်။
ကိုဗစ်ကူးစက်မှုကြောင့်ဇူလိုင်လကစပြီး3လအကြာပိတ်ထားခဲ့တဲ့ရခိုင်ပြည်နယ်စက်ကုံသွေးရေးကိုအောက်တိုဘာလ23ရက်နေ့ကစပြီးပြည်နယ်အာဏာပိုင်တွေကပြန်လည်ဖွင့်လှစ်လိုက်ပါတယ်။အခုလိုနယ်စက်ကုံသွေးရေးပြန်ဖွင့်ခွင့်ရတာဟာလုပ်ငန်းရှင်တွေအတွက်တမကဒေသခံအလုပ်သမားတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့မောင်တော်မျိုးကစီးပွားရေးသမားတဦးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကုံသွေးမှုလုပ်ငန်းတွေကိုစစ်တွေရွှေမင်းကန်ကုံသွေးရေးစခန်းမောင်တော်ကုံသွေးရေးစခန်းနဲ့ကရင်ချောင်းစီပွားရေးဆောင်တွေကနေလှုပ်ဆောင်နေတာဖြစ်ပါတယ်အလားတူတောင်ကုတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်စစ်ကန်းကိုအပတ်စဉ်ကုန်ပစ္စည်းတွေတင်ပို့နိုင်တော့မှာဖြစ်တယ်လို့စီးပွားရေးသမားတွေကမျှော်လင့်နေကြပါတယ်
ရှမ်းပြည်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကန်မြို့နယ်ထဲမှာရှမ်းနယ်နဲ့ကန်တပ်နှစ်ခုကနေမြေစိုးမိုးရဲ့အငင်းပွားမှုတိုက်ပွဲကြောင့်စစ်ဘေးရှောင်ဒေသခံထောင်ကနန်းကစာဝတ်နေရဲ့အခက်ခဲကြုံတွေ့နေရပါတယ်။အခုရှမ်းပြည်မှာဆောင်းရည်စဝင်လာပြီးဖြစ်လို့အနှွေးထယ်လိုအပ်နေတယ်လို့ကိုဗစ်ကာကွယ်ရေးကူပစ္စည်းဈေးနဲ့စားနပ်ရိက္ခာတွေလည်းလိုအပ်နေတယ်လို့ကူညီပေးနေတဲ့ဆိုင်ခမ်ကပြောပါတယ်။မိုင်းကန်မြို့နယ်ပန်ကေတုကျေးရွာအုပ်စုမှာလက်ရှိချိန်ထိစစ်ရှောင်2200ကျော်ဟမ်ငိုင်းကျေးရွာအုပ်စုမှာစစ်ရှောင်988ယောက်ရှိနေပြီးဘုံကြီးကျောင်းစာတင်ကျောင်းနဲ့နင်းဆက်ရဆွေမျိုးတွေနေအိမ်မှာရှစ်ဆောင်ခိုးလုံးနေကြရပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအခုနှစ်အစောပိုင်းဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့စစ်တပ်ကနေတိုင်းပြည်အာဏာသိမ်းလိုက်တဲ့နောက်ပိုင်းဆုံးရှုံးသွားတဲ့လူထုအာဏာပြန်ရဖို့စစ်ကောင်စီအကြမ်းဖက်နေတဲ့အပေါ်ခုခံဖို့လူထုကာကွယ်ရေးတပ်အများအပြားပေါ်ပေါက်လာနေပါတယ်အဲ့ဒါကိုစူပူတောင်းကျမှုဖြစ်အောင်အပြစ်ရ EAO တပ်တွေပါဝင်ထောက်ပံ့နေတယ်လို့စစ်ကောင်စီတပ်ကဆွတ်ဆွဲပြောဆိုလိုက်ပေမဲ့အပြစ်ရ EAO တွေကတော့ NCA လမ်းကြောင်းအတိုင်းပဲရပ်တည်သွားမယ်လို့ပြောဆိုပါတယ်ဒီအကြောင်းကိုတော့မိခလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
အော်တိုဘန်ဆန်ရနီကအနာသိန်းစစ်ကောင်စီတပ်ပိုင်းမြမအလင်းသတင်းစာမှာပြည့်ရထားတဲ့ချင်းမျိုးသားတပ်ဦး CNF ၊ကရင်မျိုးသားစီအောင် KNU ၊ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ကအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်ဆောင်ရွက်နေတယ်လို့စွပ်စွဲပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ပြောရေးဆိုခွင့်လည်းဖြစ်ပြည့်ရငင်းချမ်းရေးဦးဆောင်မှုအဖွဲ့ PPSD ပြောခွင့်ရလည်းဖြစ်တဲ့ဘုံမူကြီးဆိုင်ငင်းကတော့သမတော်အပါဝင်နှစ်ဖက်စလုံးက NCA စာချုပ်ကိုဆက်လက်စောက်ကင်ထားစေလို့ပြောပါတယ်
။ RCS ဟိုအနေနဲ့ရော GPSD အဖွဲ့ဝင်အနေနဲ့ရောဘလုံးဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရဲ့ရည်ရည်ချက်ကိုထုတ်ပြန်လာတာရှိပါတယ်။ဆိုတော့ကကျွန်တော်တို့အနေနဲ့ကျတော့ NCA ဟာမပြတ်သေးဘူး။ဘာဖြစ်လို့လဲဆိုတော့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့တမတော်ရောကျွန်တော်တို့ဒီ EO တွေရောနောက်ထပ်လုံးကပဲဒီ NCA ဆက်လက်ရှိနေပါသေးတယ်ဆက်လက်ဆုတ်ကိုင်းပါနေပါသေးတယ်ဆိုတဲ့အတွက် NCA မပြတ်သေးဘူးလို့တော့ကျွန်တော်တို့ကတော့အဲ့လိုမြင်တယ်
တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအဓိကတိုက်ပွဲဝင်လာခဲ့ပြီးမယ်နောက်ဆုံးမှာတော့အစိုးရလည်းမနိုင်တော်လှန်ရေးဖွဲ့စည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းပဲရှိတယ်လို့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP မှဒေါ်စောမြရာဇာလင်းကလည်းခုလိုပြောပါတယ်
ကျမတို့ကဒီလက်နဲ့ကင်နီလန်းနဲ့ပဲအဓိကတိုက်ပွဲဝင်မယ်ဆိုပြီးတော့တန်နီထာနဲ့ပဲတော်လန်ရေးထဲမှာကျမတို့ကြိုးပမ်းခဲ့ရတာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှမနိုင်ဘူး။အစိုးရလည်းမနိုင်ဘူး။ဒီတိုင်းရင်းသားလက်နဲ့ကင်တော်လန်ရေးအဖွဲ့အစည်းတွေလည်းမနိုင်ဘူး။တန်တရားပဲရှင်နေတယ်။တန်တရားပဲရှင်နေတယ်ဆိုတော့နှစ်ဖက်စလုံးကဆုံးသက်ဖို့လိုတယ်။ကိုမနိုင်သူမနိုင်မဖြစ်ပဲနဲ့ကိုနိုင်သူနိုင်ဖို့လေ။ကိုလည်းနိုင်ရမယ်သူလည်းနိုင်ရမယ်ဆိုတဲ့လမ်းကြောင်းကတော့ဆွေးနွေးရေးလမ်းကြောင်းပဲ
။ PPSD အနေနဲ့လက်ရှိနိုင်ငံရေးချက်တဲ့ကိုတွေးဆောင်ဖြေရှာရေးနီးလမ်းကိုပဲလက်ရှိဥတည်ထားတယ်လို့ဘုံမူကြီးဆိုင်ငင်းကဆက်ပြောပါတယ်
။ခုနပြောသလို RCS ဖြစ်စေကျွန်တော် PPST ဖြစ်စေတွေးဆောင်ဆွေးနွေးတဲ့နီးလမ်းကိုပဲကျွန်တော်ဥပယ်ပြီးတော့လက်ရှိနိုင်ငံရေးအချက်တဲ့ကိုဖြေရှင်းဖို့ကြိုးစားနေပါတယ်ဆိုတာကိုကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
။ NCA လက်မှတ်ရေးထိုးတဲ့6နှစ်ပြည့်မြောက်တဲ့အောက်တိုဘာ15ရက်နေ့မှာ EAO 10ဖွဲ့နဲ့ငင်းချိုင်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSB NC တို့ကအမတ်တရအနေနဲ့အွန်လိုင်းအခမ်းအနားကျင်းပသွားမယ်လို့တည်ရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တီဘောမြို့နယ်ရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်မိုင်းကင်မြို့နယ်တွေအတွင်းမှာမိမိတို့ရဲ့လူမျိုးဆုံးရှုံးနေတဲ့အခွင့်အရေးတွေကာကွယ်ဖို့ဖွဲ့စည်းထူထောင်လာတဲ့ရှမ်းပြည်တပ်မတော်နှစ်ခုဟာတိုက်ပွဲဖြစ်ပွားလာတာတစ်နှစ်နီးပါးရှိလာတော့မှဖြစ်ပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကနန်းနေရက်ကနေစွန့်ခွာနေရတဲ့အပြင်ရှမ်းလူတို့ကလည်းအဲ့ဒီအပေါ်မှာစိတ်ပျက်နေကြပါတယ်။ဘာကြောင့်ရှမ်းတက်နဲ့တက်ကငင်းချမ်းတဲ့နီးနဲ့တွေ့ဆုံပြီးမဖြေရှင်းနိုင်ပါသလဲ။ကျွန်မအမီကနေစူးစီးထားပြီးတော့နမ်ဖော်မ်ကနေတင်ဆက်ပေးသွားပါမယ်ရှင်
။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSC ဖက်ကသူတို့ထိန်းချုပ်တဲ့ရှမ်းပြည်တောင်ပိုင်းကိုပြန်ဆုတ်မယ်ဆိုရင်တော့တွေ့ဆုံဆွေးနွေးမှုကချက်ချင်းဖြစ်ပေါ်လာနိုင်တယ်လို့ရှမ်းပြည်တိုးတက်ပါတီရှမ်းပြည်တပ်မတော် SSPP SSE ကပြောဆိုနေပါတယ်။အခုလိုနယ်မြေကန့်သတ်မှုမျိုးနဲ့တွေ့ဆုံဆွေးနွေးခြင်းကအလုပ်ဖြစ်မှာမဟုတ်ဘူးလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစိုက်ခမ်းဆမ်ကအခုလိုစပြောပါတယ်။
ဒီ SSPP ကသူတို့ကတွေ့ဆုံဆွေးနွေးချင်တယ်ဆိုတာအဲ့ဒါကြိုဆိုရမှာပဲဒီ RCS အနေနဲ့ကျတော့လဲတွေ့ဆုံဆွေးနွေးရတာဖြစ်ပေါက်ဖြစ်တယ်အဖြေရှာတဲ့တစ်ခုတည်းရနေလမ်းဖြစ်တယ်ဒါမဲ့ဟိုတစ်ခုရှိတာကဟိုတွေ့ဆုံဆွေးနွေးမယ်ဆိုရင် SRCS ကတောင်ပိုင်းပေါ်ရေဆုပ်ဆုပ်ပြီးမှကျွန်တော်ဆွေးနွေးမယ်ဆိုတော့ဒီ pre condition လို့ခေါ်တဲ့ကန့်သက်ချက်နဲ့ပါတဲ့ဆွေးနွေးမှုမျိုးဆိုတော့မအောင်မြင်နိုင်ဘူးလေဒါကြောင့်ဒီတိုက်ပွဲကလည်းမရက်သေးဘူးဆိုတော့ထိုးစစ်စင်ကမရက်သေးဘူးဆိုတော့ဆွေးနွေးမှုကမစနိုင်သေးဘူးပေါ့နော
်အခုဖြစ်ပေါ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကပြီးခဲ့တဲ့2015ခုနှစ်မှာ RCSS ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကိုတိုက်အင်အားအလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့ SSPP နဲ့တခြားမဟာမိတ်အဖွဲ့တွေကပြောဆိုထားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီး SSPP SSA ကပြောခွင့်ရဖို့မူစိုက်ဖုံးဟန်က
အဓိက
ဖြစ်နေတဲ့ပြဿနာကဒီနယ်မြေပိုင်းခြားတမတ်မှုပဲသူတို့ကဟိုဟိုရှမ်းပြည်တမတ်တော်ဖြစ်တယ်ပေါ့နော်တွားချင်တဲ့နေရာတွားလို့ရတယ်လှုပ်ချင်တဲ့နေရာလှုပ်လို့ရတယ်လှုပ်ချင်တဲ့ဟာလှုပ်လို့ရတယ်ဆိုပြီးတပေါ်သူတို့ကဒါကဟိုဟာပေါ့နော်သူတို့ရဲ့မှုပေါ့လေပြဿနာကဒီကနေစတာပဲအဲဒီကျွန်တော်တို့နယ်မြေပိုင်းခြားတမတ်မှုပေါ့လေဒီဟာမလုံနိုင်တိတိယကျတော့ဟိုဟာပေါ့ဟိုသူဆောင်ဆွေးနွေးရေးနီလန်ကဘလို့မှမတက်နိုင်ဘူးဒီတော့
လက်ရှိမှာရှမ်းပြည်မြောက်ပိုင်းကကြောက်မဲတီဘောနဲ့ရှမ်းပြည်တောင်ပိုင်းကကျေးတီမိုင်းကင်မြို့နယ်လေးမြို့နယ်ထဲမှာနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေချုပ်ငိမ့်ဖို့နဲ့ရှမ်းလက်နက်ကိုင်ဖွဲ့စည်းတွေပေါင်းစည်းနိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုအသင်းဖွဲ့တွေရှမ်းလူငယ်အဖွဲ့အစည်းတွေရန်တန်ကတော်တွေနဲ့တိရက်ခံပြည်သူတွေကစ조사ညှိနှိုင်းခဲ့ကြပေမဲ့ဒီနေ့အချိန်ထိပြည်လည်မှုတစုံတရာမရသေးပါဘူး
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရှမ်းပြည်မြောက်ပိုင်းမူစေခရိုင်မုံကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့အကြားတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိပြီးလူပေါင်း400ကျော်စစ်ပီးထတ်ဆောင်နေရပါတယ်ကိုပြည့်ယောဂါကြောင့်3လကြာပိတ်ထားတဲ့ရခိုင်ပြည်ကကုံသွေးစခန်းဒီဒီတပတ်အတွင်းပြန်လည်ဖွင့်လှစ်လိုက်ပါတယ်
သူရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအားလုံးပါ
FBR ဝိုင်းတော်သားတွေစူးစီးတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလဲပြောပြပေးပါရှင်။
မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမဖိတ်ရေးအတွက်အာဆီယံကောင်ဆောင်တွေမနက်ဖြန်တောက်ချနေမှာဆွေးနွေးကြမယ်လို့ဒီကိစ္စကိုသိရှိသူတွေပြောတာကိုကိုကဘီရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကျင်းပခဲ့တဲ့မြန်မာရေးအာဆီယံအရေးပေါ်အစည်းအဝေးမှာသဘောတူခဲ့ကြတဲ့ပုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာစစ်ကောင်စီဘက်ကပြက်ကွက်နေတဲ့အပေါ်အာဆီယံကောင်ဆောင်တွေအကြားဝေဖန်ပြောဆိုမှုတွေထွက်ပေါ်လာတာကြောင့်အခုလိုထိပ်သီးဆွေးနွေးပွဲကိုမဖိတ်ဖို့အထိဆွေးနွေးလာကြတာပါအခုလိုမြန်မာစစ်ကောင်စီကိုမဖိတ်ခေါ်ရေးထောက်ခံကြတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်နိုင်ငံလည်းပါဝင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တဲ့နေ့ကသမ္မတဦးမြင့်ကိုကျန်းမာရေးအကြောင်းပြပြီးနှုတ်ထွက်ဖို့စစ်တပ်အရာရှိ2ဦးကလာပြောခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှမဝေဖန်လို့ဘူးလို့တုံ့ပြန်ပါတယ်အာဏာသိမ်းနဲ့ဖေဖော်ဝါရီလ၁ရက်မနေ့အစောကြီး9နာရီမှာစစ်ရာရှိကြီးနှစ်ဦးကအခုလိုနှုတ်ထွက်ပေးဖို့ပြောခဲ့တာလို့ဖမ်းဆီးခံထားရတဲ့သမ္မတဦးမြင့်ကတရားရုံးမှာအင်္ဂါနေ့ကထွက်ဆိုခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မူကြီးဒီခါမှာဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီအပေါ်မှာမှတ်တမ်းနေရှိထားတာမို့2003ခုနှစ်တုန်းကနိုင်ငံတော်အဆင့်ပုဂ္ဂိုလ်ထင်းသိမ်းစဉ်ကလို့ကောလာဟလပုံစံမျိုးထွက်ခဲ့တာမျိုးအချိန်တိုင်တော့ပုံမှန်တိုင်းထွက်လာမှာပါလို့သတင်းဌာနတစ်ခုကမေးတာကိုဖြေကြားခဲ့ပါတယ်သမ္မတဦးမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဥက္ကမောင်စောကိုရာဇဝတ်ကျင့်ထုံးပုံမှန်144အရပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ NGO တွေနိုင်ငံတကာအစိုးရတာဝန်ရှိသူတွေအပါအဝင်မြည်သည့်ပြင်ပအဖွဲ့အစည်းပုဂ္ဂိုလ်ကိုမှတရားရတော်၎င်းတော်ဝိုက်ရတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်လက်ကြောင်း VOA ကစုံစမ်းသိရှိရပါတယ်ခင်ဗျာCOVID တတိယလိုင်းတန်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီကနေ့တက်ခွဲဆန်းသတ်မှု 18,692 ခုကိုပြုလုပ်ခဲ့တာမှာ COVID ပိုးတွေ့သူ 1,514 ဦးရှိတယ်လို့ကျန်းမာရေးဌာနကဒီညထုတ်ပြန်ပါတယ်ပိုးတွေ့သူ800.10%ခန့်လုံးဖြစ်ပါတယ်
အောက်တိုဘာလ14ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrek နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့စိတ်ချမ်းသာကိုကြမ်းမာကြပြီးလိုရာဆန္ဒပြည့်ကြပါစေရှင်